Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့နေ့သေးရဲ့အစာဖြစ်ကြပါစေခင်ဗျာ VOA American Dance 2019ခုနှစ်ဇန်နဝါရီလ24ရက်ကြာသပတေးနေ့မနေ့ဖက်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ30 40 48တို့ကနေဓာတ်ရိုက်ဖိုင်းယူနားဆင်နေတဲ့လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ခင်အစည်းအဝေးကိုတာဝန်ယူတင်ဆက်မှာပ
ါကျွန်တော်ကျော်စန်သာပါဗင်နီဇူလာနိုင်ငံသမ္မတနီကလပ်စ်မဒူရာကအမေရိကန်နဲ့ဆန်ဆက်သွယ်ဖြတ်တောက်ပြီးဆန်ရာရှိရထွက်ခွာဖို့52နှစ်အချိန်ပေးထားပါတယ်။အောက်လို့ဒေါက်ဥက္ကဋ္ဌနန်စီပလိုစီယာကန့်ကွက်နေတဲ့နိုင်ငံတော်အခြေပြမိန့်ခွန်းကိုပုံစံသစ်တစ်မျိုးနဲ့ပြောမယ်လို့သမ္မတဒေါ်နယ်ထရမ့်ကဆိုပါတယ်။ရခိုင်ပြည်နယ်ပိုင်းမငြိမ်သက်မှုကြောင့်ရိုဟင်ဂျာပြည်နာပုံမတရှိစေမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးကပြောကြားလိုက်ပါတယ်။ဒီလိုသတင်းတွေကိုဒေါက်တာမျိုးသက်နဲ့ပြောပြမှာဖြစ်ပါတယ်ခင
်ဗျ။ဟုတ်ကဲ့ပါခင်ဗျာ။American California မှာရှိတဲ့ Rangoon Ruby ဆိုတဲ့မြန်မာစားသောက်ဆိုင်ရဲ့ဝန်ထမ်းတွေရောချင်းငွေရခဲ့တဲ့ဒီအလုသမားနဲ့အလုရှင်ငင်းပွားမှုနဲ့ပတ်သက်ပြီ
းဒေါ်လာ၄တန်းရောချင်းပေးရမယ်ဆိုတော့လန့်သွားတော့ဗောဗျာတော်တော်စိတ်မကောင်းတာကိုမြန်မာအတိုင်းဝိုင်းကပိုင်ရှင်ဖြစ်နေ
တယ်နော်ဒီနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်တခါမြောက်ကိုရီးယားနိုင်ငံရဲ့ဒုံးကျည်စခန်းတွေနဲ့ပတ်သက်တဲ့တင်ပြချက်ဆွစ်ဇာလန်နိုင်ငံမှာကျင်းပနေတဲ့ကမ္ဘာစီးပွားရေးညီလာခံနဲ့ပတ်သက်တဲ့တင်ပြချက်တွေအပြင်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုဦးကျော်စံသာနဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
ဗင်နီဇူလာနိုင်ငံသမ္မတနီကလပ်စ်မဒူရာကအမေရိကန်ပြည်ထောင်စုနဲ့ဆန်ဆက်သွယ်ဖြတ်တောက်လိုက်ပြီးအမေရိကန်သံရရှိတွေစူတိုင်ပြည်ကထွက်ခွာသွားဖို့52နှစ်အချိန်ပေးထားပါတယ်သမ္မတဒေါ်နယ်ထရမ့်ကယိုဗန်ဂွာဟီဒိုကိုဗင်နီဇူလာနိုင်ငံရဲ့ဂျာဖျားခေါင်းဆောင်အဖြစ်အသိမှတ်ပြုခဲ့ပြီးနီကလပ်စ်မဒူရာကိုခပ်ပြပြသတိပေးလိုက်ပြီးနိုင်ပိုင်းအတွင်းမှာပဲသမ္မတမဒူရာကအခုလိုကြေညာလိုက်တာဖြစ်ပါတယ်။ဗင်နီဇူလာမှာဒီမိုကရေစီအသွင်ကူးပြောင်းမှုငြင်းငြင်းငြင်းငြမ်းမရှိဘူးဆိုရင်နီလန်မျိုးစုံကိုအဆုံးပြုသွားမယ်လို့လည်းသမ္မတဒေါ်နယ်ထရမ့်ကသတင်းထောက်တွေကိုပြောပါတယ်။နီကလပ်စ်မဒူရာကိုဆန့်ကျင်တဲ့တရက်တာလူလူဆန္ဒပြပွဲအတွင်းအတိုက်ခံကောင်းကောင်းလည်းဖြစ်ဗင်နီဇူလာလွှတ်တော်ဥက္ကဋ္ဌလည်းဖြစ်တဲ့ယူဟန်ဂွာအီဒီကသူ့ကိုယ်သူသမ္မတအဖြစ်ကြေညာပြီးမကြခင်မှာပဲအမေရိကန်သမ္မတထရမ့်ရဲ့ကြေညာချက်ပေါ်ထွက်လာခဲ့တာပါ။အမေရိကန်အနေနဲ့ချက်ချင်းလှုပ်ဆောင်မှုလည်းရှိတာကတော့မဒူရာအစိုးရရဲ့အဖွဲ့အစည်းပေါ်ဒဏ်ခအရေးယူရာတွေတိုးမြင့်ပြီးအခြေအနေကောင်းမလာရင်ဗင်နီဇူလာရေနံလုံငန်းပေါ်အရေးယူဒဏ်ခမှုအသစ်တွေချမှတ်နိုင်တဲ့ကိစ္စပဲဖြစ်ပါတယ
်။နောက်တစ်ခါမှပြောကြဖို့ရှိတဲ့နိုင်ငံတော်အခြေပြမင်းငုံးကိုမပြောဖို့အတွက်အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကဟန်တားခဲ့ပြီးတဲ့နောက်မှာသမ္မတဒေါ်နယ်ထရမ့်ကနောက်ပုံစံတစ်မျိုးနဲ့မင်းငုံးပြောကြမယ်လို့ပြောကြလိုက်ပါတယ်။
But I would say this, that the State of the Union speech has been canceled by Nancy Pelosi because she doesn't want to hear the truth.
Nancy Pelosi ဟာအမှန်တရားကိုမကြားလိုပါဘူး။ American ပြည်သူတွေကိုလည်းအမှန်တရားကိုမကြားစေချင်ပါဘူး။ဒါကြောင့်ကျွန်တော်နိုင်ငံတော်အခြေပြမင်းကွန်းပြောဖို့အတွက်သူကန့်ကွက်ခဲ့တာပါလို့သမ္မတ Donald Trump ကပြောသွားတာပါ။အစိုးရလုပ်ငန်းရပ်ဆိုင်မှုမပြီးမချင်း Congress မှာမင်းကွန်းပြောခွင့်မပေးဖို့အောက်လွတ်တော်ဥက္ကဋ္ဌရဲ့ဆုံးဖြတ်ချက်ဟာနိုင်ငံအတွက်အကြီးတန်းစေတဲ့ကိစ္စတရဖြစ်ပြီးသူမရဲ့လောက်ရဟာအမတန်ကြီးမားတဲ့အနှုတ်လက္ခဏာတရဖြစ်သမိုင်းတွင်ကြမ်းရမယ်လို့လည်းပြောပါတယ်။နောက်ပုံစံတစ်မျိုးနဲ့ပြောမယ်ဆိုရဲမင်းကွန်းကတော့ဘယ်နေရာမှာဘယ်အချိန်မှာပြောမယ်ဆိုတာကိုတော့သမ္မတဒေါ်နယ်ထရမ့်ကမပြောပါဘူး။သမ္မတထရမ့်ရဲ့ပထမအကြိမ်နိုင်ငံတော်အခြေပြမင်းကွန်းကိုလွန်ခဲ့တဲ့တစ်နှစ်ကျော်ကပြောကြားခဲ့တာဖြစ်ပြီးမိနစ်80ကြာမြင့်ပါတယ်။အမေရိကန်သမိုင်းမှာအရှိလျားဆုံးမင်းကွန်းတစ်ခုလည်းဖြစ်ပါတယ်
။သမ္မတဒေါ်နယ်ထရမ့်ရဲ့ပုဂ္ဂိုလ်ရေးရှင်နေဟောင်းမိုက်ကယ်ကိုဟင်ကသူ့မိသားစုပေါ်ဒေါ်နယ်ထရမ့်ထင်ရှားမှုတွေရှိနေတဲ့အတွက်ကြောင့် February 9ရက်နေ့ကွန်ဂရက်စ်လွှတ်တော်မှာကြာနာထွက်ဆိုမဲ့ကိစ္စကိုရွှေ့ဆိုင်းလိုက်တယ်လို့ကိုဟင်ရဲ့ရှင်းနေရပြောကြားလိုက်ပါတယ်။မစ္စတာကိုဟန်အနေနဲ့သူ့မိသားစုကိုလုံခြုံအောင်လုပ်ရမယ့်အချိန်ဖြစ်တယ်လို့ကိုဟန်ရဲ့ရှင်းနေလန်နီဒေးဗစ်ကဆိုပါတယ်။ဒီလိုရွှေ့ဆိုင်းရတဲ့အကြောင်းရင်းတွေထဲမှာ2016ရွေးကောက်ပွဲတုန်းကရုရှားဆွဖက်ခဲ့တဲ့ကိစ္စကိုစုံစမ်းစစ်ဆေးနေသူရောဘတ်မူလာရဲ့သူ့ရဲ့အမှုပါကိုဟန်ပူပေါင်းဆောင်ရွက်နေရတာဖြစ်တယ်လို့လည်းဒေးဗစ်ကဆိုပါတယ်။ကိုဟန်ဟာဒေါ်နယ်ထရမ့်ကသူ့နဲ့ရှုပ်ခဲတဲ့အမျိုးသမီးနှစ်ယောက်ကိုနှုတ်ပိတ်ကြီးပေးခဲ့တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးဒီမိုကရက်တွေဥဆောင်တဲ့အောက်လွတ်တော်ကော်မတီရှေ့မှာထွက်ဆိုဖို့ရှိနေတာပါ။ထရမ့်ကတော့အဲ့ဒီအမျိုးသမီးနဲ့ရှုပ်ခဲတဲ့ဆိုတဲ့ကိစ္စကိုငြင်းဆန်ထားပါတယ်။ဒါလို့ရှိနေတယ်ကတော့အဲ့ဒီအမျိုးသမီးတွေကိုနှုတ်ပိတ်ကြီးပေးဖို့ကိုဟန်ကိုသမ္မတထရမ့်ညွှန်ကြားခဲ့တယ်လို့ဆိုထားတာပါ။
အမေရိကန်အစိုးရရန်တရားတစ်စိတ်တစ်ပိုင်းပိတ်ထားရတာဒုတိယလာတဲ့ကိုရောက်လာနေပြီဖြစ်ပြီးပြန်ဖွင့်နိုင်ရဲ့အတွက်ကြိုးပမ်းတဲ့အနေနဲ့စံကြဘက်ပါတီကြီးနှစ်ခုစလုံးကအထက်လွှတ်တော်မှမဲပေးဖို့အတွက်ပြင်ဆင်နေကြပါတယ်ဒါပေမဲ့အဆိုပြုချက်နှစ်ခုစလုံးဟာလွှတ်တော်ကိုဖျက်ပြီးသမ္မတဒေါ်နယ်ထရန့်စီကိုရောက်လာဖို့ကတော့တိတ်မလွယ်လှပါဘူးအမေရိကန်မက္ကဆီကိုနယ်စပ်တစ်လျှောက်မှာတတိုင်းတိဆောက်ဖို့အတွက်သမ္မတထရန့်တောင်းဆိုထားတဲ့ရန်ပုံငွေဒေါ်လာ9.5 billion ရဖို့နဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေပါတဲ့လက်ရှိဗန်ဒါရေးနှစ်အတွက်အစိုးရအသုံးစိရန်ပုံငွေဆိုင်ရာ Republican တွေဘက်ကတင်သွင်းတဲ့အဆိုပြုချက်ကိုစက်တဘရီနေ့မှာမဲခွဲဆုံးဖြတ်ဖို့အတွက်အထက်လွှတ်တော်ကမျှော်လင့်ထားတာပါ February 10ရက်နေ့အထိအစိုးရအသုံးစိချထားပေးဖို့အတွက် Democrat တွေဘက်ကတင်သွင်းတဲ့အဆိုပြုချက်ကိုလည်းအထက်လွှတ်တော်မှာပဲမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်အဲ့ဒီထဲမှာတော့နေဆက်လုံခြုံရေးဒါမှမဟုတ်လူဝင်မှုကြီးကြပ်ရေးဆိုင်ရာတွေမပါပဲပိတ်ထားရတဲ့အစိုးရဌာနတွေပြန်ဖွင့်ဖို့နဲ့လွှတ်တော်ခေါင်းဆောင်တွေနဲ့သမ္မတအင်ဂျူရိုဂျာဒီဇင်ဘာလကုန်ထိအသုံးစိချထားရေးဆိုင်ရာပြဿနာအတွက်သဘောတူညီမှုရရေးစူးစမ်းဖို့အတွက်အချိန်ပေးတဲ့သဘောတက်တက်တာဖြစ်ပါတယ်။ Kentucky ပြည်နယ် Republican အမတ်ဖြစ်တဲ့အထက်လွှတ်တော်အများစုမှခေါင်းဆောင် Mitch McConnell က Republican တွေရဲ့အဆိုပြုချက်ကိုလက်ခံချဖို့အတွက် Democrat တွေကိုတိုက်တွန်းခဲ့ပါတယ်။သူတို့ရဲ့အဆိုပြုချက်ထဲမှာအရင်သမ္မတ Obama လက်ထက်ကချထားပေးတဲ့ဒက်ကာအစီအစဉ်လို့ခေါ်တဲ့တရားဝင်လာရောက်တဲ့မိဘတွေနဲ့အတူပါလာတဲ့ American နိုင်ငံကိုကလေးပွားတွေကရောက်နေသူတွေအတွက်အကာအကွယ်ပေးတဲ့အစီအစဉ်ကိုယာယီပြန်ပြီးပေးဖို့အတွက်ထည့်သွင်းထားတာပါ။ Democrat တွေကတော့ဒါကိုလက်မခံသလို Republican တွေဟာနေဆက်တိုင်းဆောက်ဖို့အဆိုအဝန်ထမ်း8000လောက်ကိုတစားကန်လုပ်ထားတယ်လို့ပြောနေတာပါ။ဒီအဆိုနှစ်ဆလုံးအတွက်ပါတီကြီးနှစ်ခုစလုံးရဲ့ထောက်ခံမှုလိုအပ်နေပါတယ်။
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ9:00အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6753ဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။အရှိတမျိုးရာ VOA သတင်းတွေဆက်လက်ပြောပြနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေမငြိမ်မသက်ဖြစ်နေခြင်းဟာရိုဟင်ဂျာပြည်နာကိုပူပြီးကြမြင့်စေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီး M. Shahidu Haq ပြောကြားလိုက်ပြီးဒီအရေးဖြစ်ရှင်းဖို့အမေရိကန်ပြည်ထောင်စုရဲ့အကူအညီကိုတောင်းခံလိုက်ပါတယ်။ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ကနေမြန်မာပြည်ကိုလုံလုံခြုံခြုံပြန်ကျင်စိတ်ရှိလာအောင်အခြေအနေဖန်တီးပေးရမှာမြန်မာအာဏာပိုင်တွေရဲ့တာဝန်ဖြစ်တယ်လို့လည်းသူကဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးကအမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့အင်္ဂါနေ့ကအကူအညီတောင်းခံခဲ့တာဖြစ်တယ်လို့ Trip Dhaka Tribune သတင်းစာမှာဖော်ပြပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအရေးမှရေရောပြီးစိတ်ရှည်သီးခံတဲ့အတွက်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာကိုအမေရိကန်အရာရှိတွေကချီးကျူးတယ်လို့လည်းဖော်ပြထားပါတယ်။ဝန်ကြီးချုပ်ဟာစီနာဟာအစိုးရအသစ်ဖွဲ့စည်းပြီးအဂရိတိုက်ဖြည့်ရေးနဲ့ကောက်မွန်တဲ့အုပ်ချုပ်ရေးစနစ်ဖြည့်ရေးကိုဦးစားပေးထားတဲ့အကြောင်းအမေရိကန်ယင်းနည်းမျိုးနွယ်သူတွေအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံမှာအထူးစီးပွားရေးဇုန်တစ်ခုဖွင့်လှစ်ပေးလို့ကြောင်းကန့်လန့်ခဲ့တယ်လို့လည်းဆိုပါတယ်။ရိုဟင်ဂျာပြည်နာပြည်လည်ရေးအတွက်အမေရိကန်ကကူညီမယ်လို့အခိုင်အမာပြောကြားခဲ့ကြောင်းလည်းဒကာထရီဗျွန်သတင်းစာမှာရေးသားထားပါတယ်။
ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းစကရက်ရှနာဘူကနာဟာဗုဒ္ဓဘူးနေမှာပေါတော်မြို့နယ်ကကျိန်ချောင်းစခန်းစစ်တွေမြို့ကမင်းကန်စခန်းနဲ့ဟိန္ဒူဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပါတယ်။ပေါတော်မြို့နယ်ကျိန်ချောင်းစခန်းမှာအစ္စလမ်ဘာသာဝင်တွေနေထိုင်တာဖြစ်ပြီးစစ်တွေမြို့ကမင်းကန်စခန်းမှာရခိုင်လူမျိုးတွေရှိနေတယ်လို့ဟိန္ဒူဘာသာဝင်တွေရဲ့စခန်းမှာတော့ခမောင်းစိတ်ရဲဘော်ကြရွာတွေမှာအာစာအဖွဲ့ကအသက်ဖြတ်ခံရသူတွေရဲ့မိသားစုဝင်တွေရှိနေတာပါ။ဒီစခန်းတွေမှာနေထိုင်သူတွေရဲ့အခြေအနေတွေကိုအထူးကိုယ်စားလှယ်ကမေးမြန်းပြီးအချက်အလက်တွေကိုရယူခဲ့တာဖြစ်ပါတယ်။စနေနေ့မှာမြန်မာနိုင်ငံကိုရောက်လာအထူးကိုယ်စားလှယ်ဘူကနာဟာတနင်္ဂနွေနေ့မှာတော့မြန်မာစုကတာဝန်ရှိသူတွေနဲ့တွေ့ဆုံမှုနေပြည်တော်ကိုတွားရောက်ပြီးအင်္ဂါနေ့မှာတော့ရခိုင်ပြည်နယ်ရောက်လာတာပါအင်္ဂါနေ့ကစစ်တွေမှာရခိုင်လွှတ်တော်တာဝန်ရှိသူတွေနဲ့တွေ့ဆုံတယ်လို့ရခိုင်မျိုးသားပါတီဌာနချုပ်မှလည်းဆွေးနွေးခဲ့ပါတယ်အထွေမှုချုပ်ရဲ့အထူးကိုယ်စားလှယ်မစ်ဘူကနာဟာသူ့ရဲ့မြန်မာခီးစဉ်ပြီးမှတွေ့ရှိချက်တွေကိုလုံခြုံရေးကောင်စီမှအစီရင်ခံတင်သွင်းဖို့ရှိပါတယ်ပြီးခဲ့တဲ့နှစ်ဧပြီလကကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်တဲ့ခန့်အတန်းခံရတဲ့မစ်ဘူကနာဟာအဲ့အခုမြန်မာခီးစဉ်ကသရုတ်ထအကျဉ်းခီးစဉ်ဖြစ်ပါတယ
်ထိုင်းနိုင်ငံရဲ့နိုင်ငံတွင်းထိန်းသိမ်းရေးစခန်းတွေမှာရှိနေတဲ့ကလေးသင်ငယ်တွေကိုလှုပ်ပေးမယ်ဆိုတဲ့ကိစ္စကိုဒုက္ခသည်နဲ့ခိုးလွန်ခွင့်တောင်းခံသူများကာကွယ်ရေးတက်ကြွလှုပ်ရှားသူတွေကချီးကျူးကြိုဆိုလိုက်ပါတယ်ဥပဒေမဲ့ဝင်ရောက်လာတဲ့ကလေးငယ်တွေထိန်းထားတဲ့လူရိုးလူစင်ကိုအဆုံးသတ်မယ်ဆိုတဲ့ဝန်ကြီးချုပ်ပရယုတ်ချန်ဦးချာရဲ့ကတိကိုအကောင့်ထဲပေါ်ရေးမူပေါင်းတရက်ကိုထိုင်းအစိုးရအရာရှိကြီးတွေနဲ့ နားလည်မှုစာချုပ် MOU လက်မှတ်ရေးထိုးခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ UNHCR ကပြောကြားလိုက်ပါတယ်။အခုစာချုပ်လောဟာမူအဖြစ်သဘောတူညီချက်ဖြစ်ပြီးဒီကလေးငယ်ကိုဘယ်လိုဆောင်ရှောက်သွားမယ်ဆိုတာကတော့ဖော်ပြထားခြင်းမရှိသေးပါဘူး။
အိန္ဒိယနိုင်ငံရဲ့လောကမှာအကျော်ကြားဆုံးဖြစ်တဲ့ဂန္ဒီရဲ့မျိုးဆက်ဖြစ်တဲ့အသက်48နှစ်အရွယ်ပရိယန်ကာဂန္ဒီဗာဒရာဟာမေလမှာချင်းပါမယ်အိန္ဒိယရွေးကောက်ပွဲမှာအတိုက်ခံကွန်ဂရက်ပါတီကနေပါဝင်ရှင်ပြိုင်တော့မှာဖြစ်ပါတယ်။သူဟာရာဂျစ်ဂန္ဒီနဲ့ဆိုနီယာဂန္ဒီတို့ရဲ့တမီးဖြစ်ပြီးအရင်ကလည်းမိခင်ကိုရောအိန္ဒိယအတိုက်ခံပါတီရဲ့အကြီးအကဲဖြစ်တဲ့သူ့ကိုရာဟုဂန္ဒီအတွက်ဥတ္တပရဒက်ရှ်ပြည်နယ်မှာကူညီဆောင်ရွက်ပေးနေသူဖြစ်ပေမဲ့ပါတီမှာဘာယာတူးမှမယူခဲ့ပါဘူး။ပရိယယံကာဂန္ဒီဟာအိန္ဒိယတနိုင်ငံလုံးဆိုင်ရာကွန်ဂရက်ကော်မတီရဲ့အထွေထွေအတွင်းရေးမှူးယာရူးနဲ့အိန္ဒိယနိုင်ငံဥတ္တပရဒက်ရှ်ပြည်နယ်အရှေ့ပိုင်းဒေသကိုကြီးကြပ်မှာဖြစ်ကြောင်းကွန်ဂရက်ပါတီရဲ့ဗုဒ္ဓဖူးနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ
်။ကျွန်တော်ဗရီနီမနက်ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဦးကျော်စံသာနဲ့တော်ခင်မြို့သက်တို့ပြောပြခဲ့တာကျေးဇူးပါခင်ဗျာမြန်မာပြည်ဆိုင်ရာသတင်းလွှာတွေမတိုင်ခင်မှာအခုရင်ဆုံးထိတ်တန့်ရောက်နိုင်ငံတကာသတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်မြောက်ကိုရီးယားနိုင်ငံမှာရှိတဲ့လျှို့ဝှက်ဒုံးကျည်စခန်း20တဲကတစ်ခုဟာဒုံးကျည်စခန်းများဆိုင်ရာဌာနချုပ်ဖြစ်နိုင်တာတွေ့ရတယ်လို့နိုင်ငံတကာမဟာဗျူဟာလိလာရေးဗဟိုဌာန CSIS ကတင်းလာနေကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းတို့ရဲ့ဒုတိယအကြိမ်မြောက်ဒီထိပ်သီးဆွေးနွေးပွဲအတွက်ဒီအစီရင်ခံစာကတည်ရောက်မှုရှိနိုင်ပါသလား VOA သတင်းတော်စတီဗ်မေလာရဲ့သတင်းလွှာကိုဒေါခင်မျိုးသက်ပြောပြမှာပ
ါနိုင်ငံတကာမဟာဗျူဟာလေ့လာရေးဗဟိုဌာန CSIS ကနိုဝင်ဘာလထဲမှာထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာမြောက်ကိုရီးယားအစိုးရမှလျှို့ဝှက်ထားတဲ့ဒုံးကျည်စခန်း20ရှိနေတယ်လို့ဖော်ပြထားပြီးတနင်္လာနေ့ကတော့အဲ့ဒီထဲကစခန်းတစ်ခုကိုဒုံးကျည်စခန်းများဆိုင်ရာဌာနချုပ်ဖြစ်တုံးနေတာတွေ့ရတယ်လို့ထုတ်ပေါ်ပြောဆိုခဲ့တာဖြစ်ပါတယ်အခုလိုမြောက်ကိုရီးယားနိုင်ငံမှာလျှို့ဝှက်ဒုံးကျည်စခန်းတွေရှိနေတဲ့ဆိုတော့ကိုအမေရိကန်နဲ့တောင်ကိုရီးယားထောက်လှမ်းရေးတွေတည်ထားတယ်လို့ကိုရီးယားတက္ကသိုလ်ကိုရီးယားနှစ်နိုင်ငံပြန်လည်ပေါင်းစည်းတန်တမာရေးနဲ့လုံခြုံရေးဆိုင်ရာဌာနပါမောက္ခနမ်ဆွန်ဝော့ကပြောပါတယ
်ဆက်ကမ်မော်ဟွမ်ဧဒိုဆက်ကမ်မော်မီဆိုင်ကီဂျီလ်
စကမိုနက်ဆိုင်နိုရီစခန်းနဲ့ပတ်သက်ပြီးတော့နှစ်တုန်းကအမေရိကန်ကအစီရင်ခံစာကိုဇန်နဝါရီလမှာတွေ့ရတဲ့အတွက်ဒီလိုစခန်းတွေရှိနေတာကသစ္စာမဟုတ်ပါဘူး
။တောင်ကိုရီးယားသတင်းတွေမှာလည်းဆိုင်နိုရီဒုံးကျည်စခန်းဟာနိုဒုံးဒုံးကျည်တွေထုတ်လုပ်တဲ့စခန်းဖြစ်ကြောင်း1998ထဲကဖော်ပြနေတာဖြစ်ပါတယ်။ CSIS အစီရင်ခံစာထဲမှာမြောက်ကိုရီးယားရဲ့ထုတ်မပြောတဲ့လှည့်ဝတ်ထားတဲ့ပယ်ထင်းဒုံးကျည်စခန်း20တဲကတစ်ခုကိုဌာနချုပ်ဖြစ်သုံးနေတယ်လို့ဆိုင်နိုရီဒုံးကျည်လွတ်တင်တဲ့အခြေစိုက်စခန်းနဲ့နိုဒုံဒုံးကျည်တက်ဆင်တဲ့နေရာတွေဟာမြောက်ကိုရီးယားကနျူကလ িয়ার ဆေးမဟာဗျူဟာအတွက်တုံးတဲ့နေရာနဲ့ kait နေတယ်လို့ဖော်ပြထားတာပါဒီနေရာကနေနျူကလ িয়ার ဒါမှမဟုတ်သမီးဦးကြအမြန်ဖြစ်ခတ်နိုင်စွမ်းရှိတဲ့လက်နက်တွေကိုပြစ်လွတ်နိုင်ခြေရှိနေတယ်လို့ဆိုပါတယ်ကောင်ကမ်တက္ကသိုလ်အရှေ့ပြားရေးရာသုတေသနဌာနအကြီးအကဲကင်ဒုံယပ်ကတော
့북한이공식적으로내가이런이런것이있다고한적이없다고해서
미국국가가스루의동지스칸을신내라고무진냐베타비메다하아세산어못하고베나이간가마스루의스다치사이스칸을베마시래소라뿜윈린린진냐레못시바고
타마라트럼네김도페더리라공바인라마뜨나인데루타마라임유진냐제트라비마자게마베 CSIS 의신칸사트라라ဖြစ်바레ဒီအစီရင်ခံစာထဲမှာဆိုင်နိုရီစခန်းနဲ့ပတ်သက်ပြီးမြောက်ကိုရီးယားဘက်ကထုတ်ပေါ်ပြောဆိုမှုမရှိကြောင်းနဲ့မြောက်ကိုရီးယားဟာသူထုတ်မပြောထားတဲ့စခန်းတွေနဲ့ပတ်သက်ပြီးညှိနှိုင်းမှုတွေလုပ်မှာမဟုတ်တဲ့အတွက်ဒါဟာကစားကွက်တစ်ခုဖြစ်ကြောင်းအစီရင်ခံစာရေးသူဗစ်တာချာက Writers သတင်းဌာနကိုပြောပါတယ်။ပမောက္ခနမ်ကတော့ခေါင်းဆောင်လူတွစ်ဆုံပွဲမှာတိုက်ချင်းပြပက်ထင်းတက်ဒုံးကျည်လို့အမေရိကန်အတွက်ချင်းချောက်မှုဖြစ်စေတဲ့ကိစ္စတွေကိုပြောဆိုမယ်လို့ခန့်မှန်းပါတယ
်즉제조된핵무기까지포기하는완전한비핵화는북한의거부감으로
뉴클리어랜드비빠이ဖြတ်သိမ်းရေးအောင်မြင်မှုကတိတ်ခတ်ပါတယ်အခုဆွေးနွေးပွဲနဲ့နောက်လာမယ့်ဆွေးနွေးပွဲတွေမှာအရင်တုန်းကအသင့်လုပ်ပြီးသားလက်နက်တွေဖြတ်သိမ်းတဲ့ကိစ္စလို့ပြင်းပြင်းထန်ထန်ပြောဆိုရဖို့ရှိနေပါတယ်အဲ့ထဲမှာတိုက်ချင်းပြပက်ထင်းတက်ဒုံးကျည်နဲ့ဒုံးကျည်စခန်းတွေကိစ္စလည်းပါပါတယ်
ဒါအပြင်မြောက်ကိုရီးယားကကိုရီးယားကျွမ်းဆွဲဒေသတင်းမှမူလျှော့ချမယ်လို့စက်တင်ဘာမှာကြေညာခဲ့တယ်လို့လက်တွေမှာလည်းလှုပ်ဆောင်မှုတွေရှိနေတာကြောင့်ဆိုင်နိုရီစခန်းကသူတို့အတွက်ဓာတ်ရိုက်ချင်းချောက်မှုမရှိဘူးလို့တောင်ကိုရီးယားဘက်ကသုံးသပ်ကြောင်းလည်းပြောပါတယ်။သူတေသနာဌာနအကြီးအကဲကင်ကလည်း CSIS အစီရင်ခံစာမှာဒုံးကျည်စခန်းတွေနဲ့နျူကလ িয়ার ဖြတ်သိမ်းရေးကိုလွန်လွန်ကဲကဲဆက်ဆက်ထားတာတွေ့ရတယ်လို့ပြောပါတယ်
။က
북한이 비핵화를 분명히 하겠다고 하면서 지금 자신들이 맞춰서 단계적으로 해나가고 있는 거죠.
그게 너무 센시브 논의라 시비면 그게 너무 초래 시비면 아장 스루르 뉴클리어 폐등이 그게 루친에 산아 심시고 스루 시마 시스칸의 신의 단에 송폐된 마부
대초 폐시리가 미국이랑의 순회무고 산전나 뛰야비 다가래 미국이야 밖에 보비 로상나부 피야비래 더범이 펴나이네로 레킴가 뼈바리 다음에 아메리칸 담라래 미국이야 강성도의 두자쟁 퇴티 순회범마로 디동지 시칸의 계사 태된 마순회된부로 덤답바리 디로 태된 순회무아 nuclear ဖြတ်သိမ်းရေးဆိုင်ရာတိုးတက်မှုကိုလမ်းလွဲသွားစေနိုင်တယ်လို့ပြောပါတယ်။သမရအင်ဂျူကရောမြောက်ကိုရီးယားဘက်ကပါ CSIS အစီအစဉ်ခန်းစားတဲ့ပတ်သက်ပြီးဘာမှတုံ့ပြန်ပြောဆိုတာမျိုးမရှိသေးတယ်လို့ထိပ်သီးဆွေးနွေးဘက်ကိုဘယ်နှစ်ဘယ်ချိန်ကျင်းပမယ်ဆိုတာကိုပါမကြေညာကြသေးပါဘူး။ဒေါက်ကင်မျိုးသက်ပြောပြခဲ့တာပါ။အခုတခါနားဆင်ရမှာကကမ္ဘာ
CY ညီလာခံကိုမြန်မာအမျိုးသမီးတူဦးဖေးချားခံရတဲ့သတင်းဖြစ်ပါတယ်။ဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့မှာကျင်းပနေတဲ့ 2019 ကမ္ဘာစီးပွားရေးညီလာခံမှာနိုင်ငံတကာလူထုအကျိုးပြုဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကခေါင်းဆောင်ကိုဦးရွေးချယ်ဖေးချားခဲ့ရမှာမြန်မာနိုင်ငံကကျေးလက်နေမိသားစုဘဝတွေကူညီပံ့ပိုးပေးနေတဲ့ Proximity Design ဆိုတဲ့အဖွဲ့ကိုတီထောင်တွဲဖက်တီထောင်သူဒက်ဗီအောင်တင်ဆိုသူလည်းပါဝင်ပါတယ်။သူဦးဆောင်တဲ့ဒီအဲ့ဒီအဖွဲ့ဟာလယ်သမားတွေအတွက် ထုတ်ကုန် တိုးတက်လာစေဖို့နဲ့ဝင်ငွေမြန်မာလာစေဖို့နှီးပညာအရာရောငွေကြေးရပါအောင်မြင်စွာကူညီပံ့ပိုးနိုင်ခဲ့ရာတွေ့တယ်လို့ကမ္ဘာစီးပွားရေးညီလာခံသတင်းထုတ်ပြန်ချက်မှာဖော်ပြထားတာပါ။မှန်အင်ဂျင်နိုင်ကအပြည့်စုံကိုပြောပြပါပါ။
ဇန်နဝါရီလ25ရက်နေ့ကနေ26ရက်နေ့အထိဒါဗော့စ်မြို့မှာ၄ရက်ကြာကျင်းပနေတဲ့ကမ္ဘာစီးပွားရေးညီလာခံမှာကမ္ဘာတဝက်မှာရှိတဲ့ကဏ္ဍအသီးသီးက9000ဆုစုပေါင်း3000ကျော်ထက်မနည်းတက်ရောက်နေတာပါ။ အဲ့ဒီတဲမှာအောက်ခြေလူထုကနေစပြီးပြုပြင်ပြောင်းလဲရေးလုပ်နေတဲ့လူငယ်ခေါင်းဆောင်တွေလည်းပါပါတယ်။သူတို့တွေဟာနိုင်ငံရေးစီးပွားရေးနဲ့နှီးပညာကဏ္ဍတွေမှာနီးလန်းအသစ်တွေနဲ့ကမ္ဘာကြီးပိုးပြီးတိုးတက်စေဖို့ခေတ်ရှည်ပြေးပြုပြင်ပြောင်းလဲရေးရွံ့ရွံ့ချွန်ချွန်လှုပ်ဆောင်လူသူတွေလည်းဖြစ်ပါတယ်။အဲ့ဒီသူတွေတဲကနှစ်ထောင်စကုကုနှစ်ကမ္ဘာစီးပွားရေးညီလာခံကိုတက်ရောက်ဖို့ မြန်မာနိုင်ငံသူဒက်ဘီအောင်တင်ကတော့ကျေးလက်နေလေသမားတွေရဲ့ဘဝတိုးတက်အောင်ကူညီထောက်ပံ့ဖို့ရည်ရွယ်ချက်နဲ့2004ခုနှစ်မှာ Proximity Designs အဖွဲ့ကိုတွဲဖက်တည်ထောင်ခဲ့သူဖြစ်ပါတယ်။သူတို့အဖွဲ့ဆောင်ရွက်ပေးနေတာတွေကို YouTube Video ကနေဒက်ဘီအောင်တင်ကရှင်းပြထားတာကတော့
Farmers were spending 6 to 8 hours a day hauling heavy buckets of water.
လေသမားတွေဟာသူတို့စိုက်ခင်းတွေမှာရေရရှိရေးအတွက်လေးလံတဲ့ရေပုံးတွေနဲ့ထမ်းပြီးတရားတဲ့အချိန်ပေါင်းကတစ်နေ့ကို6နာရီကနေ7နာရီထိရှိပါတယ်။ဒီထက်ကောင်းတဲ့နီးလန်းရှိဖို့သူတို့မှလိုအပ်နေတာပါ။ဒါနဲ့ကျမတို့လည်းခြေထောက်နဲ့နှေးယုံနဲ့ရေကိုတွင်းတွဲကနေထွက်အောင်လုပ်တဲ့နီးကိုတက်ဆင်ပေးပြီးပိုက်အဆင့်ဆင့်တွယ်ပြီးတော့သူတို့လေစိုက်ခင်းတွေအတွက်လည်းရေတွေအလွယ်တကူရရှိစေပါတယ်။now မိသားစုတောက်ရီသုံးရီအတွက်လဲဒီနီးပညာနဲ့ပဲကူညီပံ့ပိုးပေးနိုင်ခဲ့တဲ့အတွက်သူတို့ရဲ့နေ့စဉ်ဘဝတွေမှာပိုးပြီးအဆင်ပြေစေခဲ့တာပါလို့ဒက်ဘီအောင်တင်ကပြောသွားတာပါနောက်ပြီး proximity designs အဖွဲ့အနေနဲ့လယ်သမားတွေအတွက်ငွေချေးထောက်ပံ့မှုအစီအစဉ်အောက်မှာလဲငွေချေးကြောင်းနဲ့ဇယိတ်သက်တာတဲ့စိုက်ပျိုးရေးနီးပညာတွေကိုလဲအကြံပေးနိုင်ခဲ့တယ်လို့ဒက်ဘီအောင်တင်ကအခုလိုပြောပါတယ
် and the farmers actually help us you know design
တကယ်တမ်းကျမတို့နီးပညာပုံစံတွေကိုဆွေးနွေးတဲ့အခါမှာတကယ်လုပ်နေတဲ့လေသမားတွေကလည်းအားတက်တယောကူညီပြောဆိုကြပါတယ်။သူတို့လိုချင်တာကဇယိတ်နဲ့ရိုးရှင်းပြီးတော့ထွက်နှုံးကောင်းတဲ့နီးပညာပဲဖြစ်တယ်လို့သူတို့ကိုပြောကြောင်းဒက်ဘီအောင်တင်ကပြောသွားတာပါ။ Proximity Designs အဖွဲ့ဟာအဓိကစံစိုက်ပြိုးတဲ့မြို့နယ်တွေမှာကူညီပေးနေတာဖြစ်ပြီးနောက်ထပ်မြို့နယ်ပေါင်း30နီးပါးအထိထပ်မံတိုးချဲ့ကူညီပေးလိုကြောင်းလည်းဒက်ဘီအောင်တင်ကပြောပါတယ
်။ We want to reach 28 to 30 more.
ဒီမရိုနီနဲ့စံအဓိကစိုက်တဲ့မြို့နယ်ပေါင်း28ခုဒါမှမဟုတ်30လောက်ထိကိုထပ်ပြီးကူညီပေးကြပါတယ်။အဲ့ဒီမှာလေသမားဥယေကလည်းတန်းနဲ့ချီရှိနေကြောင်းဒက်ဘီအောင်တင်ကပြောပါတယ်။ Proximity ကတီထွင်ထုတ်လုပ်တဲ့လေယာသုံးပစ္စည်းတွေဟာလေသမားတွေအတွက်တန်ဖိုးချူတာတဲ့နှုံးနဲ့တတ်မှတ်ထားတယ်လို့လည်းဆိုပါတယ်။2004ခုနှစ်ခရဲကစပြီးကျေးလက်နေမိသားစုတသိန်းကျော်အတွက်ကူညီပေးနိုင်ခဲ့ပြီးသူတို့ရဲ့မိသားစုဝင်ငွေတိုးလာတဲ့ပမာဏဟာ American Dollar 286တန်းအထိရှိတယ်လို့ Proximity Design ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
။မိုင်းညင်နိုင်ရဲ့တင်ပြချက်ဖြစ်ပါတယ်။ ဒီတစ်ခါနားဆင်ရမှာကကုလအထူးကိုယ်စားလှယ်ရဲ့မြန်မာပြည်ခီးစဉ်နောက်ဆုံးအခြေအနေဖြစ်ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းပူဂနာဟာရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့ဒုတိယမြောက်နေ့မှာပဲပေါတော်မြို့နယ်ကကျင်းချောင်းစခန်းစစ်တွေမြို့နယ်ကမင်းကန်စခန်းနဲ့ဟိန္ဒူဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့ပါတယ်စစ်တွေမြို့ကန်တွေကတော့ဒီစခန်းတွေကိုတွားရောက်ချိန်မှာစခန်းတွင်နေထိုင်သူတွေရဲ့အခြေအနေကိုမေးမြန်းပြီးတော့အချက်လက်ရယူခဲ့တယ်လို့သူနဲ့တွေ့ဆုံခွင့်ရသူတွေကပြန်ပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုမိုးစောကသတင်းပေးပို့ထားတာပ
ါဟုတ်ကဲ့အထူးကိုယ်စားလှယ်ခရစ်စတီရှာရနာဘာဂီနာဟာစစ်တွေမြို့ကိုအင်ကာနေမွန်လွယ်ပိုင်းကရောက်ရှိခဲ့ပြီးဗိုဒူးနေမှာတော့ပေါတော်မြို့နယ်ကျိန်ချောင်းကအစ္စလမ်ဘာသာဝင်တွေရဲ့စခန်းစစ်တွေမြို့ကရခိုင်လူမျိုးတွေရဲ့မင်းကန်စခန်းနဲ့ဟိန္ဒူဘာသာဝင်တွေရဲ့စခန်းတွေကိုတွားရောက်ခဲ့တာပါစစ်တွေမျိုးကမင်းကန်စခန်းကိုရောက်ရှိချိန်မှာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဟာစခန်းရဲ့လိုအပ်ချက်တွေကိုမေးမြန်းခဲ့ကြောင်းစခန်းတာဝန်ခံဦးမောင်ဘူးလကပြောပါတယ
်သူတို့ဒီစခန်းကလိုအပ်ချက်တွေကိုမေးမယ်အဲမေးပေမဲ့လေတချင်းချင်းရဲ့အကောင့်တွေဆိုပေါ်လို့လော်ဘရီနိုင်လိမ့်မယ်လို့တော့မပြောလည်းနဲ့ပေါ့နော
်ပျက်စီးနေတဲ့နေအိမ်တွေရေတွင်းတွေအိမ်သားတွေကိုပြုပြင်ပေးဖို့လမ်းမီတက်ဆင်ပေးဖို့ရေနုံမြောင်းတွေတူးဖော်ပေးဖို့စခန်းအနီးမှာဈေးပွင့်ပေးဖို့စရာတွေတင်ပြခဲ့ရမှာအထူးကိုယ်စားလှယ်ကမှတ်တမ်းဖြင့်ရယူသွားခဲ့ကြောင်းပြောပါတယ်2012ခုနှစ်ပြည်ပခတွေကနေထွက်ပြေးရသူတွေနေထိုင်တဲ့မင်းကန်စခန်းမှာအင်ဂျီ151အိမ်လူ900ကျော်ရှိပါတယ်ဟိန္ဒူစခန်းကိုရောက်ရှိချိန်မှာတော့စခန်းရှိဒုက္ခသည်တွေတင်ပြရတဲ့ပတ်သက်ပြီးသူတို့စခန်းရဲ့တာဝန်ခံဖြစ်တဲ့ဥပုလရွှေကအခုလိုပြောပါတယ
်ကျွန်တော်တို့မောင်တော့မတင်ရှိဘူးပေါ့အဲ့တော့သူကလည်းလာတော့လည်းကျွန်တော်တို့ပြောလိုက်တယ်ဒီမှာလည်းဖြစ်တဲ့သူရှိတယ်
စစ်တွေဟိန္ဒူစခန်းမှာကြံရှိနေသူတွေဟာခမောင်းစိတ်ရဲဘော်ကြရွာမှာ ARSA အဖွဲ့ကတပ်ဖြတ်ခံရသူတွေရဲ့မိသားစုဝင်တွေဖြစ်ပြီးမိသားစု21စုလူဦးရေ68ယောက်ရှိကြောင်းပြောပါတယ်ဗိုလ်တူးနေမနက်ပိုင်းမှာပေါတော်မြို့နယ်ကအစ္စလမ်ဘာသာဝင်တွေရဲ့စခန်းကိုတွားရောက်ခဲ့ပြီးစခန်းကတာဝန်ရှိသူတွေနဲ့ဆက်သွယ်လို့မရခဲ့ပါဘူးအထူးကိုယ်စားလှယ်ဟာစစ်တွေမြို့ကိုစတင်ရောက်ရှိတဲ့အင်ကာနေကတော့ရခိုင်ပြည်နယ်အစိုးရလွှတ်တော်ရခိုင်မျိုးသားပါတီကကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်အရင်ဆုံးပြည်နယ်အစိုးရနဲ့တွေ့ဆုံပြီးတဲ့နောက်မှာရခိုင်ပြည်နယ်လွှတ်တော်ကိုတွားရောက်ပြီးဒုတိယဥက္ကဋ္ဌဦးမြတန်းနဲ့တွေ့ဆုံပါတယ်ဒီလိုတွေးဆောင်ရမှာအဓိကဆွေးနွေးခဲ့တာတွေကိုဦးမြတန်းကအခုလိုပြောပါတယ
်ဒုတိယမှာရှိတယ်ဒုတိယမှာရှိတယ်ပုံနေကြမှာရှိတယ်ရောက်တော်မှာရှိတယ်သူတို့အတွင်းလူကြီးက9000ကျော်6000မှာရှိတယ်သူတို့ရဲ့အစီအစဉ်ကထပ်ပါလာတာမြင့်နေတဲ့အကြောင်းဖေဖော်ဝါရီလ7ရက်နေ့မှာသတ်တော်အသေးမှာဆွေးနွေးဖို့ရှိပါတယ်
နောက်တစ်ချက်ကတော့စစ်ရှောင်တွေအများဆုံးနေရက်ပြန်ရေးအတွက်နှစ်ဖက်တိုက်ပွဲတွေရပ်ဆိုင်းစေဖို့လွတ်တော်မှဆွေးနွေးပြီးအစိုးရကိုတိုက်တွန်းဖို့ရှိကြောင်းတင်ပြခဲ့တယ်လို့ဦးမြတန်းကဆက်ပြောပါတယ်မြန်မာပြည်ဆိုင်ရာအထူးကိုယ်စားလှယ်ကဒီစစ်ရှောင်ပြည်သူတွေကိုနိုင်ငံတကာကူညီထောက်ပံ့ရေးအဖွဲ့တွေတွားရောက်တာကိုတားမြစ်ထားတာနဲ့ပတ်သက်ပြီးမေးမြန်းရမှာအခုလိုပြန်ကြားခဲ့ကြောင်းလည်းဆက်ပြောပါတယ်နိ
ုင်ငံကြားကယောက်ကအဲ့ဒီအစ်စ်တရားကတခုဖြစ်တော့လို့ရှိနေတယ်ကျောင်းမှာတာဝန်ရှိတယ်အစိုးရကတာတာမှာပါတယ
်ပြည်내အစိုးရအဖွဲ့ရဲ့ပြောခွင့်ရသူတွေကိုဆက်သွယ်ခဲ့ပေမဲ့အစည်းအဝေးမှာရောက်ရှိနေတာကြောင့်ပြန်လည်ဖြေဆိုတာမရှိခဲ့ပါဘူးအထူးကိုယ်စားလှယ်ဟာဗိုလ်တူးနေ့ညမှာစစ်တွေမြို့မှာအိပ်ပြီးကြာသာပတေးနေ့အစီအစဉ်နဲ့ပတ်သက်လို့တော့အတိအကျမသိရသေးပါဘူးအထူးကိုယ်စားလှယ်ခရစ်စတင်းရှာရနာဘာဂီနာဟာစနေနေ့ကမြန်မာပြည်ကိုရောက်ရှိခဲ့တာဖြစ်ပြီးတနင်္ဂနွေနေ့ကတော့နေပြည်တော်မှာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်မြန်မာနိုင်ငံခီးစဉ်အတွင်းတွေ့ရှိချက်တွေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအစီရင်ခံစာတင်ပြရမှာဖြစ်ပါတယ်သူဟာ2018ခုနှစ်ဇွန်လကရခိုင်ပြည်နယ်ကိုလာရောက်ခဲ့သလိုအော်တိုဘာလအတွင်းကလည်းရခိုင်ပြည်နယ်သာမကကချင်ပြည်နယ်ကိုပါတွားရောက်ခဲ့ဘူးပါတဲ့အော်တိုဘာလခီးစဉ်မှာတော့ရခိုင်ပြည်နယ်ကြောက်တော်နဲ့မောင်တော်မြို့တွေကိုတွားရောက်ခဲ့ပါတဲ့
VOA သတင်းတော့ကိုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ VOA American တန်ရဲ့အစီအစဉ်နေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့VOA email list burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာဝိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာအမှတ်855ဖြစ်ပါတယ်။အခုတော့ American မှာမြန်မာလူသမားတွေရောကြီးရတဲ့ကိစ္စကိုတင်ပြမှာပါ။ American ပြည်ထောင်စု California San Francisco မှာရှိတဲ့ Rangoon Ruby မြန်မာစားတောက်ဆိုင်ဝန်ထမ်းတွေကိုသူတို့ရတဲ့နဲ့လစာမပေးခဲ့တဲ့အတွက်ရောကြီးငွေ၄သန်းပေးလိုက်ရတဲ့ဖြစ်ရဟာဥပဒေစိုးမိုးရှိတဲ့အမေရိကန်နိုင်ငံမှာမြန်မာလုပ်ငန်းရှင်တွေအတွက်သင်ခန်းစာယူစရာဖြစ်လာတယ်လို့လုပ်ငန်းရှင်တချို့နဲ့ မြန်မာမီဒီယာတို့ကသုံးသပ်လိုက်ကြပါတယ်ဒါကိုပြောပြမှာပါဆန်ဖရန်စစ္စကိုဘေးအေရီးယားအခြေစိုက်ရန်ကုန်ရူဘီမြန်မာစားတောက်ဆိုင်ဟာဆိုင်ခွဲပေါင်း6ဆိုင်ရှိပြီးအဲ့ဒီမှာအလုပ်လုပ်နေတဲ့ဝန်ထမ်း300ဝန်းကျင်ရတဲ့နဲ့လစာကိုမရရှိခဲ့တာကြောင့်ကယ်လီဖိုးနီးယားအလို့သမားကော်မရှင်နာဥပဒေရေးရာဘူရိုကိုတိုင်ကြားခဲ့ပြီးနောက်မှာရောကြီးအမေရိကန်ဒေါ်လာ4သန်းပေးဆောင်ဖို့ဆုံးဖြတ်ခဲ့ကြောင်းအလို့သမားတွေရဲ့အကျိုးဆောင်ရှေ့နေအဖွဲ့ ALC ကပြောပါတယ်ဒီဖြစ်ရဟာတရားဝတ်ရေးစိုးမိုးမှုရှိတဲ့အမေရိကန်နိုင်ငံမှာမြန်မာလုပ်ငန်းရှင်တွေအတွက်သင်ခန်းစာယူစရာတစ်ခုဖြစ်လာစေတယ်လို့ကယ်လီဖိုးနီးယားမှာထုတ်ဝေနေတဲ့မြန်မာဂဇက်သတင်းစာရဲ့ Editor ဒေါ်ညိုခက်ကျော်ကသုံးသပ်ပါတယ
်ရန်ကုန်ရူဘီစားတောက်ဆိုင်ကိုကျွန်မစားစားခဲ့ပူပါတယ်အစားတောက်တွေကလည်းကောင်းပါတယ်အဆိုင်ရဲ့အပြင်စင်ကလည်းလှတယ်သူ service လည်းကျွန်မကြိုက်တယ်ဒီလိုဖြစ်ပျက်မျိုးဖြစ်တတ်သွားတာကိုအဲ့အတွက်စိတ်မကောင်းပါဘူးကျမတို့ဒီအမေရိကန်မှာဒီအလုတ်သမားအလုတ်ရှင်နဲ့ဆက်ဆံရတဲ့လုပ်ငန်းကိုထူထောင်မယ်ဆိုရင်ဒီအလုတ်ရှင်တွေဘက်ကနေအလုတ်သမားဘက်ကိုလစာပေးဖို့လိဟာချက်တွေအလုတ်သမားခံစား권ပေးဖို့လိဟာချက်တွေဒီအချက်တွေကိုသတိပြုမိဖို့ဘာကြောင့်လဲဆိုလို့ရှင်ဥပဒေခိုင်မှာရှိတဲ့အမေရိကန်နိုင်ငံမှာဆိုလို့ရှင်တရားဥပဒေနဲ့အညီပြန်ပြီးတော့တရားစွဲနိုင်တဲ့အဲ့အတွက်ကိုကပြန်ပြီးပေးဆက်ရတယ်ဆိုတဲ့ဥစ္စာကိုသတိမှုနိုင်ဖို့အတွက်သင်ခန်းစာယူနိုင်ဖို့အတွက်ဖြစ်ပျက်တစ်ခုလို့ကျွန်မမြင်ပါတယ်ရှင်
ရန်ကုန်ရူဘီဆိုင်မှာသွားစားမှုတဲ့ San Francisco မြို့နယ်ဦးတန်းထေကတော့ဆိုင်ရှင်တွေဆက်ဆံရေးဖော်ယူပေမဲ့တရားဝင်အလို့သမားတွေပေါ်မှာရောတရားမဝင်အလို့သမားတွေပေါ်မှာပါပေးရတဲ့ကယ်လီဖိုးနီးယားရဲ့အလို့သမားကာကွယ်ပေးရေးဥပဒေကြောင့်အခုလိုပြဿနာပေါ်လာရတာလို့မှတ်ချက်ပေးပါတယ်
။အဲဒီ San Francisco City ဟောနာဆိုင်စားမှုတဲ့တန်ဖိုးကဆိုင်နဲ့တစ်ခေါက်ရောက်မှုတဲ့အကောင်တော့ဟိုပေါ်ပေါ်ယူပါပဲ။ဟိုအဲ့တော့ဒီနောက်ပိုင်းကအလို့သမားတွေနဲ့ပတ်သက်ပြီးတော့ကတော့ဒီမှာတော်တော်များများတော့ဆိုင်ဒီဆိုင်ဒီမှာမက္ကဆီကန်အလုပ်သမားတွေအသက်ကြီးကြီးအဖွားကြီးတွေအဲ့တော့ဒီမှာပမာပြန်နေပေါ့နော်အဲအဲ့ဒါမျိုးတွေလောက်ကြတာတော့ကျွန်တော်တွေ့တာပေါ့နော်ဟိုဥပဒေရတော့ရှိပေမဲ့သူတို့နားလည်မှုနဲ့ခိုင်းတဲ့ဟာတွေကတော့အများကြီးပါပဲတချို့တွေတရားဝင်အလုပ်သမားအလုပ်လုပ်ခွင့်ကပြားတွေပါမရှိဘူးဒါပေမဲ့လို့အဲ့လိုဆိုင်ဒီမှာလောက်ကြတာပေါ့နော်အဲ့တော့အခုကတော့ဥပဒေရတော့ legal illegal illegal အဲ့တော့အကာအကွယ်ပေးထားတယ်ဆိုတော့အခုချိုးပေါက်တာတည်ကြသွားပြီဆိုတော့အရေးကြီးဆိုင်မှာပေါ့
ရန်ကုန်ရူဘီမြန်မာစားတောက်ဆိုင်ပန်ရှင်နဲ့အလို့သမားတွေကြားလောက်ခလာစာနဲ့ပတ်သက်တဲ့အငင်းပွားပွဲဖြစ်ရဟာအခြားမြန်မာလုပ်ငန်းရှင်တွေပေါ်မှာပါရက်ခတ်မှုဖြစ်လာစေလိမ့်မယ်လို့ဆန်ဖရန်စစ္စကိုအခြေစိုက်မြန်မာပေးပြုတ်လုပ်ငန်းရှင်ဦးမောင်သိန်းကမြင်ပါတယ
်ဒေါ်လာ၄တန်းရောက်ကြည့်ပြရမယ်ဆိုတော့လန့်သွားတာပေါ့ဗျာတော်တော်စိတ်မကောင်းတာကိုယ်မြန်မာအတိုင်းဝိုင်းကပန်ရှင်ဖြစ်တယ်နောက်နင့်လာတဲ့လူတွေကလည်းကိုယ့်မြန်မာအတိုင်းဝိုင်းကအလုပ်သမားတွေပဲဖြစ်တယ်တော့တော်တော်လေးစိတ်မကောင်းဒါကကျွန်တော်တို့အတွက်သင်္ကန်းစာယူရမယ်အလုပ်ပဲစီးပွားရေးလုပ်ငန်းရှင်တွေဖြစ်နေတဲ့စားတောက်ဆိုင်လုပ်ငန်းရှင်တွေနောက်တကဆူရှီလုပ်ငန်းရှင်တွေလုပ်ငန်းရှင်တွေဘက်ကလည်းတတိထားမလို့ဒီဘက်ရောက်လာပြီးအလုပ်လုပ်နေတဲ့မြန်မာအလုပ်သားတွေအတွက်လည်းတတိထားမယ်ဥသာတွေတွေ့လာရတယ်ဗျအဲ့တော့ဘလို့ချိန်ကပူခိုင်းတာပဲလို့ပဲပြောရမှာပေါ့ဗျအမေရိကန်နိုင်ငံမှာတတ်မှတ်ထားတဲ့အလုပ်ချိန်ကတော့၈နာရီတတ်မှတ်ထားတာပေါ့အဲ့ဒါကိုလည်းအထူးတည်ထားမယ်ဆူရှီလုပ်ငန်းဆိုရင်တရက်ကို၁၀နာရီပုံမှန်နဲ့သုံးလုပ်နေရတာလीအဲ့တော့ဆိုတော့သူက၂နာရီအေကိုဘယ်ဆူရှီလုပ်ငန်းမှာသူတို့ကိုအချိန်ပိုလိုအပ်မပေးပါဘူ
းကယ်လီဖိုးနီးယားပြည်နယ်ဥပဒေအရလူခကိုတလာချင်းရှင်းပေးရတဲ့အပြင်အချိန်ပိုအလုပ်ချိန်တွေအတွက်အခါချင်းငွေထပ်ပြီးပေးရမယ်လို့တတ်မှတ်ထားပါတယ်ရန်ကုန်ရူဘီစားတောက်ဆိုင်မှာအလုပ်လုပ်တဲ့ဝန်ထမ်းတွေဟာနာမကျန်းဖြစ်လို့ဆရာဝန်နဲ့ပြဖို့လိုအပ်လာရင်တော့ပန်ရှင်ကခွင့်ရမပေးဘူးလို့အကျိုးဆောင်ရှင်းနေအဖွဲ့ကပြောပါတယ်။ပြည်နယ်ဥပဒေအရအလို့သမားတွေဟာအလို့ချိန်နာရီ30လို့ပြီးတိုင်းတနာရီနေထိုင်မကောင်းတဲ့ခွင့်အဖြစ်ခွင့်ပြုရမယ်ဆိုတာကြောင့်ရန်ကုန်ရူဘီဆိုင်ပန်ရှင်တွေဟာဥပဒေကိုချိုးဖောက်တာထင်ရှားတယ်လို့ရှင်းနေတွေကပြောဆိုပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ဗီအိုအမေရိကန်တန်ရဲ့ကြာသပတေးနေ့မနေ့ကင်းအစီအစဉ်တွေကိုမနေ့9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ3240 48အပြင်လိုင်းလံမီတာ190ကပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ငံအတွင်းမှာတော့ကမ္ဘာမီဒီယာတွေတဲကမြန်မာပြည်မနေ့ကင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသူယုံကြည်အားကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့ဦးကျော်စံသာရဲ့မြန်မာရေးသုံးသက်ချက်တင်ဆက်တဲ့အခါမှာတော့
အများကြီးကြီးကြီးကောင်းတာပေါ့ဗျာအဲ့ဒီတော့ဒီလိုသဘောထားကြီးဟာတော့ဒါပြောင်းနေပြောင်းခြေရင်းကျကြမဲ့သဘောထားကြီးပဲနော်ဒါပြီးတော့ဟို
မကြခင်မှာနားဆင်ရမယ့်မြမကြီးသုံးသက်ချက်မှာအပြည့်အစုံကိုကြားရဖို့ရှိပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့အဒီဒါစ်အာဘော်နဲ့ဆောင်းမားတွေကိုမူရင်းအာဘော်ပြက်ဒေါ်လာသန်းနဲ့အတူဦးကျော်သံသာတို့တင်ဆက်ထားပါတယ
်မြမဘင်္ဂလားဒေ့ရှ် spot has china's smiling မြမဘင်္ဂလားဒေ့ရှ်ကရက်ကဆာတရုတ်သဘောကျဆိုတဲ့ကောင်းစဉ်ဂျီပါဒဆရာသီရေးသားတဲ့ဆောင်းပါကို The Hindu မှာဖတ်ရပါတယ်ဆာယေသူဟာပါကစ္စတန်ဆိုင်ရာအိန္ဒိယသံမကြီးဟောင်းဖြစ်ပါတယ်ဒုက္ခသည်ပြဿနာပြည်လည်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကိုအိန္ဒိယနဲ့ဂျပန်တို့ကတိုက်တွန်းသင့်တယ်ဆိုတဲ့အကြောင်းရေးသားထားတာဖြစ်ပါတယ်အိန္ဒိယနိုင်ငံဟာဒေသတွင်းအင်းကြီးနိုင်ငံတွေနဲ့ပြဿနာတွေကိုငြင်းငြမ်းစွာဖြေရှင်းနိုင်ခဲ့ပြီးတော့တရုတ်ကတော့အင်းကြီးနိုင်ငံတွေနဲ့နယ်မြေအငင်းပေါင်းမှုတွေဆက်လက်ရှိနေတယ်ဆိုတဲ့အကြောင်းစတင်ရှင်းပြထားပါတယ်အဲ့ဒီနောက်ရိုဟင်ဂျာတွေကိုနှစ်ကွတ်တယ်ဆိုတဲ့စွပ်စွဲချက်နဲ့နိုင်ငံတကာဖိအားကိုပူပီးရင်ဆိုင်လာရတာနဲ့အမြမြန်မာနိုင်ငံဟာတရုတ်နိုင်ငံရဲ့ထောက်ခံမှုရရှိကိုပုံမူရယူဖို့ကြိုးပမ်းလာနေတယ်လို့ဆိုပါတယ်။ဒါကိုတရုတ်ကအခွင့်အောင်းယူနေတာတော့အဆမဟုတ်ပါဘူး။တစ်ချိန်တည်းမှာပဲတရုတ်ကမြန်မာနယ်စပ်ဒေသတိုင်းရင်းသားတို့နဲ့ဖြစ်နေတဲ့ပဋိပက္ခတွေအတွက်နိုင်ငံရေးအရာဖြစ်ရှင်းရေးမှာကြောက်ဝင်စစ်ဆေးသူအဖြစ်လဲသူ့ကိုလက်ခံစေခဲ့ပါတယ်။မြန်မာနိုင်ငံမှာသဘာဝပတ်ဝန်းကျင်ကိုထိခိုက်ပျက်စီးစေမဲ့မြစ်ဆုံစည်းအားလျက်စစ်စီမံကိန်းကိုပြန်လုပ်မဲ့ကိစ္စကိုလည်းမြန်မာဘက်ကလက်ခံဖို့တောင်းဆိုနေပါတယ်။ရရှိရဲ့စွန့်အင်ကိုတရုတ်ပြည်ယူနန်နယ်အတွက်အများဆုံးအဆုံးပြုမှာဖြစ်တဲ့ဒီစီမံကိန်းကိုကချင်ပြည်သူတွေကအပြင်းထန်ကန့်ကွက်ကြတာပါတဲ့။စကိုင်းပြည်ရွေးနဲ့မိုင်60လောက်သာဝေးတဲ့ဒီစီမံကိန်းကြောင့်မြန်မာနိုင်ငံပတ်ဝန်းကျင်ကိုထိခိုက်စေနိုင်မှာဖြစ်ပါတယ်။အထူးသဖြင့်တစ်တော့ area မြောင်များစွာကိုရေလွှမ်းမှုသွားမှာဖြစ်တယ်လို့လည်းဆိုထားပါတယ်။ရိုဟင်ဂျာပြည်နယ်နဲ့ပတ်သက်ပြီးဂျန်ပိတ်ခံနေရတာဟာမြန်မာအတွက်အန္တရာယ်များတယ်လို့ဆိုပါတယ်။ဒါကြောင့်အိန္ဒိယနီးဒူဂျပန်ကလည်းဒါကိုသဘောပေါက်ရပါလိမ့်မယ်တဲ့။မြန်မာနိုင်ငံကိုဒီလိုကြောင်းပိတ်ထားခြင်းအပြင်မြန်မာနိုင်ငံဟာတရုတ်အပေါ်မှာသာပူပြီးတော့မိကိုအထားသွားမှာဖြစ်ပါတယ်တဲ့နိုင်ငံတကာအနေနဲ့လူအခွင့်အရေးကိုကြီးဝဲပြောပြီးဝါဒဖြန့်နေရမယ့်အစားဒုက္ခသည်တွေပြန်လည်နေရာချထားနိုင်ရေးကိုပူပြီးအာရုံစူးစိုက်သင့်တယ်လို့လည်းဆိုထားပါတယ်ဒီဒုက္ခသည်တွေပြန်ပို့ရေးပြန်လည်နေရာချထားရေးအတွက်ငြိမ်းချမ်းစွာပူတွဲဆောင်ရွက်နိုင်ကြဖို့မြန်မာနိုင်ငံကဒေါ်အောင်ဆန်းစုကြည်နဲ့စစ်တပ်ဘင်္ဂလားဒေ့ရှ်ကရှိခ်ဟာစီနာတို့ကိုအိန္ဒိယနဲ့ဂျပန်တို့ကအကြံပေးသင့်တယ်လို့လည်းထောက်ခံတင်ပြထားပါရယ်အကြံဖက်မှုကိုပါကစ္စတန်ကအပြေးခဲ့တဲ့အတွက်ဆာဂလူခေါ်တဲ့တောင်အာရှဒေသပူးပေါင်းဆောင်ရွက်အသင်းဟာအလုံးမဖြစ်ဘဲရပ်ဆိုင်းသွားခဲ့ပါပြီတဲ့ဒါပေမဲ့ဘင်းစတက်လို့ခေါ်တဲ့ဘင်္ဂလားအော်နိုင်ငံများဘဲဆုံပူးပေါင်းဆောင်ရွက်အသင်းကတော့လှုပ်ရှားနေစေဖြစ်ပါတယ်အချင်းချင်းဆက်ဆံရေးနဲ့ကုန်သွယ်ရေးတို့မှာအလားအလာကောင်းနေတယ်လို့ဆိုပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားတင်းမာမှုအခြေအနေကိုပိုပြီးမဆွစီသင့်ပါဘူးတဲ့တကယ်လို့ဒီနှစ်နိုင်ငံတင်းမာမှုဟာပိုပြီးဆိုးလာတယ်ဆိုရင်ဒီဘင်းစက်နိုင်ငံများရဲ့ဒေတာတွင်ပူပေါင်းဆောင်ရွက်မှုကိုလည်းထိခိုက်လာနိုင်တယ်လို့ရေးသားထားပါခင်ဗျာ
ဆက်လက်ပြီးမြန်မာရဲ့ရှုတိကနယ်မြေညင်းချမ်းရေးဖော်ဆောင်မှုမှာမက်ဖက်တမင်းထုတ်လုပ်တဲ့ခိုင်းကောင်းဆောင်တွေဟာအဟံတားဖြစ်ရပ်တည်နေတာတွေ့ရတယ်ဆိုတဲ့ကောင်းကြီးနဲ့ဇန်နဝါရီလ23ရက်နေ့ထုတ် vice.com ပါဆောင်းပါးကနေကောက်နှုတ်ကျင်းပြလိုပါတယ်ICG ကနိုင်ငံတကာပြည်ပခဆိုင်ရာအဖွဲ့အစည်းကြီးရဲ့ဒီလစောစောပိုင်းထုတ်ပြန်တဲ့အစီရင်ခံစာဖြစ်တဲ့ Fire and Ice Conflict and Drugs in Myanmar's Shan State မှာတရုတ်ထိုင်းနဲ့လောနိုင်ငံတို့နဲ့နယ်စပ်ချင်းထိနေတဲ့ရှမ်းပြည်နယ်မှာဝီရီစီးပွားကရတဲ့ဝင်ငွေဟာတရုတ်ဝင်စီးပွားရေးလုပ်ငန်းတွေကရတဲ့ဝင်ငွေထက်အဆမတန်များနေပြီးဒီငွေတွေဟာအဲ့ဒီဒေသအများပိုင်းကိုချုပ်ကင်ထားတဲ့အဂတိလိုက်စားနေတဲ့မြန်မာစစ်တပ်နဲ့ပြည်သူစစ်တွေတပုံတပ်တွေလက်ထဲချရောက်နေတာကြောင့် Eri data ma, pri baka sengta ye ne, pi ya se ye dwe, pyo len che, taim bishi da dwe ya de lu, si yin kanza ma po piya ta ba de. Mu ye se mongko yangwe mu ha, len ne gain dbong dwe ne, pi du sit dwe dwe, amya son chiji mama ya zi da chang. Shambi ne ma, ta ka mu dwe, do ya li ang, a pi ya yao de pi, len ne gain o su dwe, lu zo gain dwe ne, agri lai sa du dwe ji so de, si wai lo ga ha, Bobi a she in a sozi de lule ye da tabare. Dear we a piape mu shillingsa. Chedrigan name yma. Paine, paint you bien. Mephetamine, yabado go. Pian tolo nida, triabare. Paint tolo muha, UNODCA, gangana ya. Natown secondema, tango ya goze chaku nigga. A twaye, nasa chow ya guy know that she get up your body. Tabi met pema. Mephetamine tolo muha, dola bean. Bigger nigger, champion in Madime, Metric dungeon, Niang, as a tolo kere, look command tabare, Kulo bane, bane pusa, methamine, sejua, sevia rigu, a shine, she don't asha, nangan riga, pyambi, uzabe, tolo, dajabi, bane buga yare, muye sewate, dadu, sejua, sevia riha, bobi, a mia mialu, pite, lusubare, edido solole, shedriga name ye ma, bane tre muga, yadwade dom, hopau. Kababoma, Dudia, a miazon, 20 day, data appears, says she need being. Lene a gaune being, a set dwelle gaune, luri letema. Sejwa, seviadiha, a mia bulu yada pipari. Shambinega, say only ma tolo de, mephetamine seviadiha. Chandare, Australian nangama, don't swear to data, yawni being. Shambinema, mephetamine, the kilo, American dollar, don't down zi, bawyama. Australia ma, eri bamanaha. American dollar, chow thing zipout up pipari. UNODCA, Kamanje a yam. Methamphetamine a young way ha. Nisian dollar billion lazy, she up pipari. Shambi nepity bakari ma. We see young way muha. Piatana yet zidwine pithu. Bibaka, sonta ye male. A hand da pi, yadida duyabari. Tajang name yama sita name yama anavain winine. Agri like Samu, Chigane, Jang Yin Rigu, Babia, Lilin and Ness, Sanga Pulu, the Lu, Methamphetamine, Saint Joa, Siviadri, Tolu de, Bidu Sidwin Hele, a set way, Piapu, Lurelu, ICGA, seeing Kazama, Dighton Tabare, Dilo Mlona in the Vigaro, Shambi Neha, Gababama, Chizone Pi, a day six only, Lona in it, Muy Sapi in Edwine, Sele, Bawen, Dwama, Piparelu, Sambama, Taupia, Tabare.
တော်ရရှင်များရှင်ကချင်ပြည်နယ်ကဆိုးရွားဖွဲ့ဝင်တချို့ကိုမကြသေးခင်ကပဲယာရုကဖယ်ရှားလိုက်တဲ့အတွက်သဘောထားအမြင်တွေနဲ့မျိုးမျိုးထွက်ပေါ်လာပါတယ်အကျသားဆိုးရွားလက်ထက်ဆိုးရွားအတွင်ပြုပြင်ပြောင်းလဲရေးခြေလှမ်းတရက်အဖြစ်ထောက်ခံသူတွေရှိတယ်လို့အပြောင်းလဲတွေမှာပွင့်လင်းမြင်တာမှုမရှိဘူးဆိုပြီးဝေဖန်သူတွေလည်းရှိနေပါတယ်ပြည်နယ်နဲ့ပြည်ထောင်စုဆိုးရွားထဲမှာပြုပြင်ပြောင်းလ ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ FIO ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။လာမယ့်စနေည VO ရဲ့တိုက်ရိုက်လေးလိုက်စီစဉ်မှာသောဒရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်ကပို့ချမှာဖြစ်ပါတယ
်။ဒီကိမ့်နဲ့တင်ပြမယ် Idiom အသုံးကတော့
Drive me up the wall
ဖြစ်ပါတယ်။စာလုံးပေါင်းကDRIVE drive ကမောင်းနာ ME ကကျွန်တော်ကျမ UB up ကအပေါ်ဆိုတော့ drive me up ကအပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ် THE the WALL wall ကနေရာဆိုတော့စကွတ်ဟူရဲ့ဓာတ်ရိုက်ဒီဘေကတော့နေရာပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ်ဒီသုံးဆင်းသစ်လာတာကတော့လောင်အိမ်ထဲမှာရောက်နေတဲ့တရိတ်ဆန်တကောင်ကိုအပြင်ကစရဖြစ်စေအနောက်ရှက်ဖြစ်အောင်လို့ဖြစ်စေ အဲ့ဒီအထက်မှာရှိတဲ့အကောင်ကလောင်အင်းရဲ့နေရာမို့ကိုပြည့်တဲ့ရှောင်းတင်းရံကနေဆင်းသက်လာတဲ့အတုံးပဲဖြစ်ပါတယ်။ဒါကြောင့် EDM အတုံးကတော့လူတူဦးကိုစိတ်တူအောင်စိတ်အနှောက်ရှက်ဖြစ်စေအောင်လုပ်တာကိုဆိုတာဖြစ်ပါတယ်။အထူးသဖြင့်ထွက်ပြေးခြင်းစိတ်ပေါက်တဲ့သဘောမျိုးလို့ဆိုနိုင်ပါတယ်။ဒီအတုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ I don't want to visit my cousin's place.He has 5 kids and they drive me up the wall.
ကျွန်တော်ကတော့ကျွန်တော်ညီတပင်ခွဲအိမ်ကိုအလဲမသွားလို့ပါဘူးဗျာ။သူ့မှာကလေး9ယောက်တောင်ရှိတယ်လေ။သူတို့ကြောင့်ကျွန်တော်ထွက်ပြေးခြင်းစိတ်ပေါက်မိတယ်လို့ဒီပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I don't want to visit my cousin's place. He has 5 kids and they drive me up the wall.
လူတူကိုစိတ်အနှောက်အယှက်ဖြစ်စေတဲ့ထွက်ပြေးခြင်းစိတ်ပေါအောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
drive me up the wall
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်တော်လာလာသန်ပို့ချတဲ့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ခဲ့ရတာပါခင်ဗျာအခုလိုမျိုးမနက်ခင်းအင်္ဂလိပ်သင်ခန်းစာတွေကိုမနက်ခင်းတိုင်းမှာ view ရဲ့မနက်ခင်းတိုင်းမှာဒေါ်လာသန်းကပို့ချပေးနေတာဖြစ်ပါတယ်အခုအလဲကြတာကတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဒီကနေ့တိုင်းသားအင်အားစုတချို့ဟာစစ်မှန်သော Federal Bureau စုထက်ပုံမရော်ရဲပြီးဗဟုထိန်းချုပ်မှုအောက်ကနေပုံမကင်းလွတ်သောရပ်တည်မှုရရှိရေးအတွက်စာတင်ပြောကြားလာတာတွေကိုတွေ့နေရပါတယ်ဒီလိုတိုင်းသားအခွင့်အရေးတောင်းဆိုမှုအရှင်ဟုန်ဘာကြောက်ပိုးကြီးမြင့်မားလာရပါသလဲပြည်လဲမှုရရှိအောင်ဘဲပုံပဲနီးကင်တွယ်ဖြည့်ရှင်းသင့်ပါသလဲဆိုတာကို UPDJC ခေါ်ပြည်တော်စုညဉ့်ဉေးဆွေးနွေးမှုပူးရဲကော်မတီရဲ့ဒုဥက္ကဋ္ဌဦးသူဝေနဲ့ဦးကျော်စံသာဆွေးနွေးသုံးသပ်ထားပါတယ်
မြင့်နာရဘူးရခိုင်အေအေကကွန်ဖက်ဒရေးရှင်းလူကြီးနဲ့ဆိုတဲ့သဘောမျိုးပြောလာပါတယ်တခါကချင်းဖွဲ့စည်းတချို့ကလည်းပဲသူတို့စီးကြနိုင်ငံဆိုတဲ့သဘောမျိုးပြောလာကြပါတယ်ဆိုတော့ဒီအသံတွေကြားလာရတာဟာပြည်ထောင်စုအရေးအတွက်နည်းနည်းရင်းလေးစရာများကောင်းသလားဆရာ
အာအများကြီးရင်းလေးစရာကောင်းတာပေါ့ဗျာအဲ့ဒီတော့ဒီလိုသဘောထားတွေကတော့ဒါပြောင်းနေပြောင်းခြေရင်းကျွဲကြမယ်သဘောထားတွေလေနော်ဒါပြီးလို့ဆိုတော့ဟိုကိုချောင်းသားတည်းကတော့ကျွန်တော်ကလွတ်လွတ်လပ်လပ်တော့ကိုတိုင်းနဲ့ကိုလူကြီးနဲ့တော့ပါတာပေါ့ဒါပေမဲ့အဲချီနေရဒီလိုမှမဟုတ်ဘူးလေမဟုတ်ဘူးနော်ဒါအဲဒီလိုကာလမှာဆိုလို့ရှိရင်ကိုပြည်တော်စုကြီးတစ်ခုရဲ့မှာမှာဒါကိုလွတ်လွတ်လပ်လပ်ပြီးတော့အုံးတော့ကောက်တာပေါ့နော်ဒီလိုပြီးကြလွတ်လပ်ပြီဆိုတဲ့ဒီနေရာပေါ့ဒါဟိုဒီလိုကဖြစ်တော့ဟာပြည်နဲ့ကွန်ပြူတာနေနေတာဒီလိုဟိုဒီပေါ်ညာတာဒီလိုအချိန်လေးကတော့ပြည်တော်စုကြီးနော်အဲ့တော့အခုလည်းကတော့မာဒီလိုတော့လည်းရှိတယ်ဗျာတော့ဒီအများကြီးအင်္ဂလိပ်ရှိတယ်ဗျာဟုတ်တယ်ကွာ
ဟုတ်ကဲ့ဆရာဒါပေမဲ့အရင်တုန်းကလွတ်လပ်ရေးရပြီးကြတဲ့အလည်းပဲမြန်မာနိုင်ငံမှာတိုင်းရင်းသားတွေရဲ့အခွင့်အရေးတောင်းဆိုမှုတွေတိုင်းရင်းသားပုံမှန်မှုတွေရှိခဲ့တာပဲအဲ့ဒီတုန်းကတော့ဒီလောက်ထိပြင်းပြင်းထန်ထန်ကြားခဲ့ရပဲနဲ့အခုနောက်ပိုင်းမှာပို့ပြီးတော့ဒီတောင်းဆိုသံတွေကပို့ပြင်းထန်လာတယ်ပူပြီးတော့စီရသဘောပူပြီးရော့ရဲရော့ရဲတဲ့ပြည်တော်စုသဘောမျိုးသူတို့တောင်းဆိုလာကြတာဘာကြောင့်လို့ဆရာဆန်းစစ်မိပါလဲဆရာဖိနှိပ်လွန်းလို့များပူကန်လာတဲ့သဘောလားဒါမှမဟုတ်ရင်ဒီမိုကရေစီအစွဲလက်ထက်မှာနဲ့ရော့ရဲလို့များပူပြီးဂျုံထွက်ဖို့ကြိုးစားလာတဲ့သဘောလားဆရာဘယ်လိုတွေးမိမှာလဲ
ဒီလိုလေကျွန်တော်တို့အတိုင်းကြီးကလွတ်လပ်ရေးရတဲ့ရချပြီးတော့ပြည်သူ့စစ်တမ်းရှိနေတာဒီနော်ဒါကဒီဒီလိုဒီလိုဒီလိုဆိုတဲ့အတိတ်တွေမဟုတ်ဘူးကြာနော်ဒါအတိတ်တွေမဟုတ်ဘူးနဲ့ကြာအာနာဟူရအောင်ဒီလိုဆိုတဲ့အသေးတွေလည်းရှိတယ်နော်အခုချိန်ကလည်းပဲဘာဖြစ်လို့လဲဆိုတော့ဒီစေဒီကြိုက်ပွဲတွေဒါညာပြီးတဲ့ခါကျရင်ပုံမှန်တော့မချိုးပါဘူးတော့ပုံပြီးတော့ကောင်းဒါကြောင့်မလို့ဒီဖိနှိပ်ရင်းလို့ဒါဒီလိုအရင်ဆိုပြောင်းသွားလို့ဆိုတာတော့အဲ့လိုမဟုတ်ဘူးချင်နေကြတော့ကျွန်တော်ကဒါပေမဲ့ဒီသူတို့ဒီအရင်ကြီးကြီးရမရသေးတာကြီးအဲ့မကြီးရလေအဖြစ်ချင်းနေရာညီငယ်ရရတာလို့ပြောကြအဲ့ဒါကြီးကရှုပ်ရင်းရှုပ်ရင်းဒါလူကလို့ဒီကံသူတူတူပြီးတော့ကျောင်းလာတာပေါ့ကျောင်းလာတဲ့စကားတော့လေဒါတစ်ခါလေးပြီးလဲအရင်ကြည့်ကြည့်ရတိုးလာတဲ့ခါကျတော့ဖြူစီရဖြစ်သွားတဲ့ဘုံလေးကြီးထားပါလေနော်အ ပြည်နေလေးတစ်ဖက်နဲ့တစ်ဖက်တည့်ကြည့်ရဲ့ပြည်ညာလေးအဲ့ဒါမဟုတ်ဘူးပြည်ညာပဲနော
်ဟုတ်ကဲ့ဆိုတော့တစ်ဖက်နဲ့တစ်ဖက်မယုံကြည်မှုတွေပုံပြီးများလာရတဲ့အကြောင်းကိုလည်းကျွန်တော်မေ့ကြပါတယ်ဆရာဒီတိုင်းရင်းသားတွေနဲ့ဆရာညီညာရင်းအတွက်တွေ့နေရတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ဆရာသူတို့နဲ့တွေ့ဆုံဆွေးနွေးတဲ့အခါမှာသူတို့ဆရာမယုံကြည်တဲ့စကားတွေပုံပြီးကြားခဲ့ရသလားဆရာ
အေးဒီလိုမယုံကြည်တဲ့ဆရာအစားရရှိနေတယ်နော်ဆရာရရှိနေတဲ့အခါကျတော့ဒီလိုဆွေးနွေးဆွေးနွေးနေတဲ့အဲဒီထဲမှာဆွေးနွေးရဲ့အချက်ဒီမဖြစ်နိုင်တဲ့အချက်တွေရှိတာကိုဥပမာပြားအဲ့တော့နောက်ဟိုလာပြုဒီအဲတမရိုဒီကုလေးရှိရမယ်လို့ခွတ်တွေ့ဒီအဲခွတ်တွေ့မလို့အခုဒီစိတ်ကလေးတွေနဲ့ပတ်သက်လို့ရတယ်။အရင်ကလေးလေးကစမ်းကြည့်တော့နေရာတူဟိုကြီးနေတဲ့ကိစ္စလည်းမဟုတ်ဘူးပြ။ဒါပေမဲ့အဲ့ဒီလိုဒီကလေးကြီးတွေနဲ့ပတ်သက်ရင်ပြောရင်းပြောရင်းနဲ့အာကြာအဲ့လိုဒီကြီးကလေးတွေပို့ပြတာလေးဖြစ်လာတယ
်။အခုနောက်တစ်ခုကျွန်တော်စဉ်းစားမိတာဝါပေါ်ချာ UWSA ဝါကြတော့သူတို့ဝါဒေတာဟာတကယ်ကွန်ဖက်ဒရေးရှင်းပုံစံမျိုးနဲ့နေနေတာပဲဆရာသူတို့စစ်တပ်လည်းပဲသူတို့မှရှိတယ်သူတို့ကိုယ်ပိုင်စီမံခွင့်တော်တော်များများရပြီးတော့နေတဲ့အဖွဲ့ဖြစ်ပါတယ်ဆိုတော့အဲ့ဒီအဖွဲ့ရဲ့နမူနာကိုမျိုးကျန်တဲ့တိုင်းသားတွေအားကြလာကြသလားလဲကျွန်တော်စဉ်းစားမိပါတယ်အဲ့ဒါတော
့တကယ်ရှိနေတာလीသူတို့နေရတဲ့ဒီလိုကြီးကျွန်တော်တို့ဒီလိုလေးကြီးလေးကဥမာရှမ်းဆိုတော့တော့ရန်ရတဲ့ကွန်ဖက်ဒရေးရှင်းကိုတောင်းတာလीကွန်ဖက်ဒရေးရှင်းကလည်းဒီလိုမျိုးလက်ခံလို့ပါပဲအတိတ်ကြီးရတယ်တော့တော့ဒီကတော့အဘာနဲ့ပြောကြတော့ကိုကိုကိုလူလေးကနေဒီနေ့ဆန္ဒရှိရစေတဲ့ဒီလိုပါပဲအဲ့ဒီဆန္ဒကြီးကဘူးဘူးမပြတ်သေးဘူးလို့ပြောတော့ကြာအဲ့ဒါကြောင့်မလို့ဒီလိုတောင်းဆိုမှုတွေကရှိနေတယ်လို့ကျွန်တော်ထင်တာပဲနော
်ဟုတ်ကဲ့တချို့သမိုင်းကိုပြန်ကြည့်ရင်ဗမာဘီရင်တွေကတိုင်းသားတွေကိုစင်ပိုက်အုပ်ချုပ်ခဲ့တယ်အဲ့ဒါကိုတချို့သမိုင်းဆရာတွေသုံးသက်တော့ဘာတွေ့ရလဲဆိုတော့အဲ့ဒီဘီရင်တွေလက်ထက်ကလည်းပဲတိုင်းသားဒေသကိုအခုခေတ်လောက်အနိကစောင့်ကြည့်ပြင်းနေမှုမရှိဘူးလို့သုံးသပ်ကြပါရယ်။ဘာကြောင့်လဲဆိုတော့ဘရင်စစ်ထွက်မယ်ဆိုရင်တိုင်းရင်းသားဒေသကစစ်သားစုဆောင်ပြရတာတစ်ခု။နောက်တစ်ခုကနှစ်စဉ်အခွန်တော်ဆက်သားရတာတစ်ခု။ဒီနှစ်ခုကလွဲရင်အဲ့ဒီဘရင်တွေလက်အောက်မှာကလေးကဘရင်တွေဗမာဘရင်တွေစင်ပိုက်ခဲ့စဉ်ကလေးကတိုင်းရင်းသားတွေဟာကိုယ့်ဒေသနဲ့ကိုစီးစီးခြားခြားနေခွင့်ရခဲ့တဲ့ဆို။သမိုင်းရှာတွေသူကအဲ့လိုပဲကောက်ချက်ချရပါတယ်။ဆိုတော့အခုလွတ်လပ်ရပြီးရင်နောက်တိုင်းရင်းသားတွေကိုစီမံခန့်ခွဲလာတဲ့စနစ်ကပိုပြီးကျဉ်းကျပ်လို့များလား။အဲ့ဒါကိုလည်းတစ်ချက်စဉ်းစားမိပါတယ်ဆရာ။
ဒီကနေ့ကတော့ဒီလိုဒီတမန်နိုင်ငံကတင်ပြနေတဲ့နေရာလူမျိုးတစ်ခုနဲ့တူပြီးဒီလိုပဲကြိုက်ကြတာပဲဒီနော်။တော်ပြီးတော့လည်းဒီမှာငားလေလိုက်တော့အဲ့ဒီဖြစ်တော့လည်းရှင်းနေနေလား။အော်ဒီလိုဒီမျိုးကြီးတွေကကြိုက်ကြတယ်၊စားကြမှုတွေကကြိုက်ကြတော့တော့တော်ပြီးတော့ကအဲ့ဒီတော့ဆက်ရဒီတန်းကိုပြန်ပြီးတော့ပြုစုမျိုးကြီးတွေပြန်အုပ်ချုပ်ကြတာပဲဒီ။ဒီလိုလည်းအဲ့ဒါဘာကောမေးဒီလိုဒီလက်ဆောင်ဆောင်တဲ့အချက်တွေတတိယအချက်တွေအဲ့ဒီလိုအချက်ကြီးနဲ့ဆက်ဆံပြီးတော့ရှိတာပေါ့နော်။အဲ့ဒါကိုလေ့လာကြည့်လို့ရှိသေးတယ်။အဲဒါကိုပြန်ပြီးတော့အဲဆေးနဲ့အောက်ကြောင့်ပြန်ပြီးတော့တိတ်နေတဲ့ဟာကတော့ဒါတော့ဘုံဖြစ်ကြအခြေအနေပေါ့
။ဆရာတကယ်တော့စစ်မှန်တဲ့ဒီမိုကရေစီနိုင်ငံထူထောင်ရမယ်ဆိုရင်တော့ဒီ identity politics ခေါ်တဲ့သူလူမျိုးငါလူမျိုးသူဘာသာစကားယဉ်ကျေးမှုဘာသာရေးစတာတွေကိုခွဲခြားပြီးတော့လက်ညှိုးထိုးနေလို့တော့မဖြစ်ဘူးထင်ပါတယ်။အဲ့ဒါတွေမရှိလေကောင်းနေပေါ့ဆရာ။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာအဲ့ဒါတွေကိုလူတွေကမမေ့ဖြောက်နိုင်ကြပါနဲ့ဒါပိုပြီးများလာတာတွေ့ရပါတယ်ဆရာအဲ့တော့အဲ့ဒါကိုဘယ်လိုကင်တွယ်ဖြစ်ရှင်းနိုင်မယ်ထင်ပါလဲခင်ဗျာ
အဲ့ဒါကတော့ဒီတိခါမျိုးဖြစ်ချင်ပြီးတော့အဲ့ဒါသိချိုးမှုများပြီးတော့လောက်အောင်မတင်နေဘူးဒါတွေလည်းဝင်ပြီးတော့လည်းပူတဲ့ဒီတွေကလည်းလောက်အောင်မတင်ဘူးဒါပြီးလို့ဆိုအတူတူဝင်နေရင်အဲ့ဒီစိတ်ပန်ရာတွေရှိနေတာနဲ့ဆိုရင်ပိုပြီးတော့လူတွေကဘာကြီးစဉ်းစားလဲဆိုဟုတ်ရှိရာဇတိကောင်များစွာဒီမှာတော့ဒီလူတိုင်းကြီးရဲ့ရှင်နေကိုယ်ကိုယ်တိုင်းကြီးကိုယ်နိုင်ငံရဲ့စီတောင်းတော့ကိုဟိုချက်ချင်းမျိုးနိုင်ငံကြီးဆောက်တယ်အဲ့ဒီချက်လို့လည်းကျွန်တော်ဒီမှာနိုင်ငံကြီးအခုကျွန်တော်နေနေတဲ့အဲဧရိယာတော့ပြည်လာတာပေါ့ဗျာအဲ့ဒီချက်ကလည်းထွန်းလာလို့လို့တာပေါ့ဒါပေမဲ့အခုချိန်နေရတဲ့တခြားကြီးနော်အခုချိန်နေရတဲ့တိုက်တော်တွေဖြစ်နေတာတိတ်ကြည့်လို့မကောင်းဘူးနော်အဲ့ဒီတကယ်လို့ဖြစ်နေတဲ့တောင်းလို့ရတဲ့တန်ပြရည်ပြုရှိရလို့ပါလို့နေတော့ဒီနေ့ဟိုဒါကောမီတူနေရည်ဟိုတူဆောင်လို့ညာညာလို့ပြရမယ်လို့ပြရပြဟိုဒီပြတဲ့ခါပါလို့နံပါတ်1ကတော့အကောင်းမြင်ရမယ်ပြနံပါတ်2ကတော့ပညာတရားပြောတာကိုကိုယ်ကရှင်လေးဆက်နားဆောင်ရမယ်ပြအဲ့ဒီတော့ကိုပြောနေတယ်လို့ရှင်ချင်းလေးနဲ့ပြောပြောရမယ်ပြအဲ့ဒါပြီးတော့အချောပြန်လို့ရမယ်ပြသိခံရမယ်ပြအဲ့ဒီဒီနေ့အဲ့ချက်ပြီးလုပ်လို့ရှိနေတယ်ဒါကျွန်တော်ရှင်းရှင်းချစ်ချစ်ဟိုလာကျွန်တော်ပြော အင်းအဲ့လိုမျိုးရှိတယ်ပြန်ပြီးတော့ဖြစ်နေလို့ယူဆရတယ်ကြာနော်အဲ့ဒါများများလေးပြောလို့ညမတူရလို့ဒီလိုချင်တာလေးကနော
်ဟုတ်ကဲ့ဟိုအဲ့ဟိုတုန်းကဘရင်ခက်ကဟိုရှေ့လွန်ခဲ့တဲ့နှစ်ပေါင်းများစွာကသိကြနေခဲ့တဲ့ကိစ္စကိုတကယ်တော့ဂရုမသာလျင်အဲ့ဟာကိုပြန်ပြီးတော့ဖော်ထုတ်လာကြတဲ့သဘောတွေ့ရပါတယ်အဲ့ဒါကြောင့်အခုအချိန်ဒီမှာဘာကြောင့်သူတို့ပူပြီးခံပြင်းလာကြသလဲအဲ့ဒါကိုကျွန်တော်အမြဲတမ်းစဉ်းစားမိပါတယ်ဆရာ
အေးအဲ့ဒါကတော့ဒီလိုကြီးအကျိုးရောကျွန်တော်နားလည်လိုက်ကြလေကျွန်တော်ရှေ့ဘာကွန်ရဲ့အချင်းချင်းကြီးခုံလို့ရတဲ့ပြဿနာတွေကမစိုးရိမ်တဲ့ခါကြတော့အော်ဒါဒီစိတ်ကြီးရဲ့ဟိုဒီဒါကောမဖြစ်ချင်တာတခုပြီးတခုတိုးလာတာပေါ့ဗျာအဲ့ဒါကြောင့်လို့ဒီလိုဖြစ်လာတာလို့ယူဆပါတော့ဗျာနော
်ဟုတ်ကဲ့နောက်ဆရာတို့ကညီညာကြီးအတွက်ညီနိုင်နေရတဲ့ပုဂ္ဂိုလ်တွေဆိုတော့အခုဖြစ်နေတဲ့တိုက်ပွဲတွေကရောညီညာကြီးဆက်လက်ပြီးတော့ဆွေးနွေးညီနိုင်ဖို့အတွက်အခြေအနေဖန်တီးပြနိုင်ပါရဲ့လားအပြစ်ခတ်ရဆေးရေးကိုပထမအဆုံးရှင်းသန်းအောင်ခိုင်မြအောင်မလုပ်သင့်ဘူးလားဆရာ
အခုကတော့ဒီလိုလေကျွန်တော်တို့ဒီရင်းနှီးညီလာခံရမခေါ်နိုင်ဘူးတော့ပြန်မပြီးတော့ဟာခေါ်ဖို့လုပ်ကြတာကြီးအတိုက်ဆုတ်ဆုတ်သွားတာကြီးရှိတယ်အဲ့ဒီရင်းနှီးအတွက်ကိုဟိုချိုးနေတိုင်းနဲ့ကျွန်တော်တို့ဥမာ YouTube ကြီးစီစဉ်လို့ရဲအခုတောင်မှမခေါ်နိုင်ဘူးဖြစ်နေတယ်အဲ့ဒါကြီးကဒါပြည်လို့လဲလို့ဆိုရကြတော့အနာလိကနေပြောရတာဒီတန်ပြရဖြစ်နေတဲ့မျိုးမျိုးရကြီးတဲ့ကကြောရဒီလိုဆွေးနွေးတာတဲ့ကိုဟိုအလို့တော်ဆွေးနွေးမှုတွေများများလုပ်နေတယ်လို့ကျွန်တော်တို့အဲ့လိုတွေ့ရတယ်ဒီနော်အဲ့လိုတော်များများလုပ်တဲ့ကကြောတော့ပြန်ပြီးတော့နားလည်ကြရအောင်ကြိုးစားနေကြရတယ်ပေါ့အဲ့လိုနားလည်ကြရတဲ့ကကြောတော့မှကျွန်တော်ဒီဆွေးနွေးကြပြန်ပြီးတော့ဟိုတန်ပြရဖြစ်ချင်တဲ့ဒီပြန်လုပ်ဖို့အဲ့လိုပူကြိုးစားနေတဲ့တော်တော်လေးကျွန်တော်ယူဆတယ်အဘိဓိရေချေကျွန်တော်ဒီရကနေမခေါ်နိုင်ဘူးကျွန်တော်ဟိုရေးရရဖြစ်သွားတော့ဒီကြည့်စလဲမခေါ်နိုင်ဘူးအဲ့ဒါကြီးကအခုကျွန်တော်တို့ဆိုရင်ဟိုလူကြီးတွေများများတွေ့ဘူးနေရာပတ်ပြီးရှိဖို့ဒီအတိုင်းနဲ့ဒီနေ့ကျွန်တော်ရှောက်သွားဒီလူကြီးတွေတွေ့ဘူးလို့ပြောတာကြီးကျွန်တော်တို့ကလည်းတွေ့ရပြီးကြောင်းပေါ့ဗျာဒီအခုဖြစ်နေတဲ့ပြဿနာကြီးကိုကျွန်တော်ဝိုင်းပြီးတော့ပြန်ရှင်းပြဖို့ဟိုလာအဲ့ဒါအဲ့ဒါကိုဝိုင်းပြီးတော့အားပေးပြီးတာပေါ့ဗျာအဲ့ဒီလူတွေတွေ့ကြတော့သာဒီလိုလေကောင်းလာနေလို့ကျွန်တော်တို့ပြတ်သွားရပြီနော
်သရရှင်ခင်ဗျာသမိုင်းကိုမထိမချမ်းလေ့လာလက်ရှိအခြေအနေကိုအမှန်တိုင်းသုံးသပ်အနာကဘုံအကျိုးစီးပွားအတွက်ဆည်ရှုပြီးတော့ဆွေးနွေးညှိနှိုင်းအဖြေရှာနိုင်ရေးတို့ဟာအခုပြည်ထောင်စုညီညွတ်ရေးဒါမှမဟုတ်ညီညာရေးဖြစ်စဉ်အတွက်အရေးကြီးဆုံးလိုအပ်ချက်တွေဖြစ်တယ်လို့ဆိုရင်မှားမယ်မဟုတ်ဘူးလို့ယူဆမိကြပါခင်ဗျာကျေးဇူးတင်ပါတယ်
ဦးဇော်သာနာတင်ဆက်သွားတဲ့မြမာရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့သူယုံကြည်ရာကဏ္ဍအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့ရန်ကုန်မြို့ဟာကျောင်းဆရာဦးတီဟာကသူပါရီယုံကြည်တယ်လဲဆိုတာကိုပြောပြထားပါတယ်မန်မိုးဖြူစီစဉ်တင်ဆက်တာပါ
မင်္ဂလာပါ VOV မြန်မာပိုင်းစီစဉ်ရေသူယုံကြည်ရာအခမ်းကဏ္ဍမှာပြောကြားခွင့်ရတဲ့အတွက်အားလုံးကိုကျေးဇူးတင်ရင်းနဲ့အတူမင်္ဂလာပါလို့ပြောကြားလိုပါတယ်ကျွန်တော်အခုပြောချင်တာကတော့လူသားအားလုံးဟာဘဝတစ်ခုကိုရလာပြီးဆိုရင်မိမိတို့ကြိုင်နေတဲ့ကိုယ်ွယ်မှုအလေးမြတ်ထားမှုအယုဒီပြုမှုဆိုတဲ့ကောင်းမွန်တဲ့အကျင့်ကိုရရှိလာကြမှာအကံဖြစ်ပါတယ်။အဲ့ဒီလိုရှိလာတဲ့အခါမှာအရာအားလုံးကိုဥဆောင်နိုင်မဲ့တခုတည်းသောအရာဟာယုံကြည်မှုဆိုတဲ့စကားကျူပဲဖြစ်ပါတယ်။ဥပမာအားဖြင့်ယုံကြည်မှုဆိုတာအရာအားလုံးရဲ့အခြေခံကြဆုံးဖြစ်တဲ့တဘာဝတရားကြီးဖြစ်ပါတယ်။အဲ့ဒီတဘာဝတရားကြီးဟာအခြေခံကြသလိုဆရာအဖြစ်လေလေလာစီကပ်ပြီးမှတ်သားခြင်းကြင့်ကြံခြင်းအားထုတ်ခြင်းဆိုတဲ့ရည်မှန်းချက်ရည်ရွယ်ချက်တွေဟာမလွဲမသွေအောင်မြင်မှုကိုရရှိမယ်အထောက်အကူတွေဖြစ်ပါတယ်ဒို့အတွက်လဲလူသားအားလုံးမှာယုံကြည်မှုရှိဖို့လိုအပ်လာပါတယ်ကျွန်တော်ရဲ့ယုံကြည်မှုအနေနဲ့ဘာသာတရားကိုရှေ့တန်းတင်ပြီးနီလန်းအစ်စ်လုပ်ငန်းအစ်စ်လူမှုရေးဆိုင်ရာစီပွားရေးဆိုင်ရာနိုင်ငံရေးဆိုင်ရာအားလုံးကိုမိမိတို့စိတ်အစဉ်နဲ့ရှင်းပြီးကောင်းဤမကောင်းဤ မှန်ဤမမှန်ဤဆုံးဖြတ်ချက်ချပြီးအဲ့ဒီဆုံးဖြတ်ချက်အတိုင်းလေးလေးနက်နက်ယုံကြည်ကောင်းတယ်ပေါ်ရပါမယ်ကျွန်တော်အနေနဲ့အဓိကကြားတဲ့စိတ်ကူအရင်ဆုံးတိဆောက်နေပါတယ်လေ့ကျင့်ပေးနေပါတယ်မကောင်းမှုမှန်သည်များကိုလည်းမလုံမီဖို့နဲ့လုံမိခဲ့ရင်လည်းအမှန်ဖြစ်အောင်အမြဲဆုံးပြင်ဆင်သင့်ပါတယ်ကောင်းမှုမှန်သည်များကိုလုပ်ကိုလုပ်မယ်ဆိုပြီးစာတွေ့လက်တွေ့နဲ့ရှင်းပြီးတိုးတက်တည်တဲ့တိုးတက်အောင်ပုံမူကြိုးစားပါအမြဲတမ်းလဲကြိုးစားနေရပါမယ်တွေးတော့ကြံစီရမှာလဲမိမိခန္ဓာကိုယ်ကိုနေစဉ်တန်ရှင်းစေတယ်လို့မိမိရဲ့စိတ်ကလေးကိုလဲအမြဲတမ်းလျှော်ဖို့တန်ရှင်းရမှန်သောအမြင်မှန်သောအတွေ့မှန်သောစကားမှန်သောအလုပ်မှန်သောအားဆိုင်သူမှုတို့ဖြင့်ချင့်ကြံအားထုတ်မယ်ဆိုရင်မိမိနဲ့ဆက်နွယ်နေတဲ့လူသားအားလုံးနဲ့တကွာအရာအားလုံးဟာချမ်းသာဒုက္ခပြေဝကြပြီးတိုးတက်အောင်မြင်လာမှာဖြစ်ကြောင်းကိုလည်းဆွေးနွေးတင်ပြရင်းအားလုံးကိုမင်္ဂလာပေါင်းနဲ့ပြည့်စုံပါစေကြောင်းဆုတောင်းမေတ္တာကာရဝပြုလိုက်ပါတယ်အားလုံးချမ်းမြေ့သာယာကြပါစေ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
ရန်ကုန်မြို့ကဆရာဦးတီဟာရဲ့ယုံကြည်ရာတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ။ကြာသပတေးနေ့ဒီကနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ19.25တို့မှာဖမ်းယူနားဆင်နေပါတယ်။ညဘက်9နာရီမှာတင်ဆက်မဲ့ VOA အစီအစဉ်တွေမှာတော့ကျမ်းမာရေးကဏ္ဍဥောင်ခင်းရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာစတာတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုဦးကျော်စံသာကပြောပြပေးမှာပ
ါ။ဗင်နီဇူလာနိုင်ငံသမ္မတနီကိုလတ်စ်မဒူရာကအမေရိကန်ပြည်ထောင်စုနဲ့စနမအဆက်အသွယ်ဖြတ်တောက်လိုက်ပြီးအမေရိကန်စနမတွေတိုင်းပြည်ကထွက်ခွာဖို့52နာရီအချိန်ပေးထားပါတယ်။ဗင်နီဇူလာနိုင်ငံအတိုက်ခံခေါင်းဆောင်နဲ့လွှတ်တော်ဥက္ကဋ္ဌဖြစ်သူယွမ်ကာအီနိုဗင်နီဇူလာနိုင်ငံရဲ့ဂျာပြတ်ခေါင်းဆောင်အဖြစ်ဒေါ်နယ်ထရမ့်ကအသီးမပြုပြီးနီကိုလတ်စ်မဒူရာကိုခပ်ပြတ်ပြတ်သတိပြလိုက်တဲ့နောက်ပိုင်းအတွင်းမှာပဲသမ္မတမဒူရာကအခုလိုတုံ့ပြန်ကြေညာလိုက်တာဖြစ်ပါတယ်။ဗင်နီဇူလာမှာဒီမိုကရေစီအသွင်ကူးပြောင်းမှုငြင်းငြင်းငြင်းငြင်းမရှိဘူးဆိုရင်နီလာမျိုးစုံကိုအသုံးပြုသွားမယ်လို့လည်းသမ္မတဒေါ်နယ်ထရမ့်ကပြောထားပါတယ်။ထိုင်းနိုင်ငံအတွင်ထိန်းသိမ်းရေးစခန်းတွေမှာရှိနေတဲ့ကလေးသင်ငယ်တွေကိုလွှတ်ပေးမယ်ဆိုတဲ့ကိစ္စကိုဒုက္ခသည်ခလုံးဒုက္ခသည်နဲ့ခလုံးဝင်တောင်းခံသူများကာကွယ်ရေးတကြွလှူရှားသူတွေကချီးကျူးကြိုဆိုကြပါတယ်။ဥပဒေမဲ့ဝင်ရောက်လာတဲ့ကလေးတွေထိန်းသိမ်းထားတဲ့လှုပ်ရွတ်လှုပ်ရှင်ကိုအဆုံးသတ်မယ်လို့ဝန်ကြီးချုပ်ပရယုတ်ချန်ဝချာကတိပြုခဲ့တာကိုအကောင့်ထဲပေါ်ဖို့မူပေါင်းတရက်ထိုင်းအစိုးရဝန်ကြီးတွေနားလည်မှုစာချုပ် MOU လက်မှတ်ရေးရခဲ့တယ်လို့ UNHCR ကပြောပါရတယ်။အခုနားလည်မှုစာချုပ်ဟာမူလအဖြစ်သဘောတူညီချက်သာဖြစ်ပြီးဒီကလေးငယ်တွေကိုဘယ်လိုဆောင်ရွက်သွားမယ်ဆိုတာဖော်ပြထားခြင်းမရှိပါဘူး။ဒီကလေးတွေနဲ့သူတို့ရဲ့မိခင်တွေကိုပါလွှတ်ပေးဖို့ UNHCR နဲ့တက်ကြွလှုပ်ရှားသူတွေကထိုင်းအစိုးရကိုတိုက်တွန်းနေကြပါတယ်။အမေရိကန်အစိုးရရန်ရတစိတ်တပိုင်းရဆိုင်ထားတာဒုတိယလာတဲ့ရောက်လာပြီးဖြစ်ပြီးပြန်ဖွင့်နိုင်ရေးအတွက်ကြိုးပမ်းတဲ့အနေနဲ့ဆက်ညီဘက်ပါတီကြီးနှစ်ခုလုံးကအထက်လွှတ်တော်မှမဲခွဲဖို့ပြင်ဆင်နေကြပါတယ်။ဒါပေမဲ့အဆိုပြုချက်နှစ်ခုလုံးဟာလွှတ်တော်ကိုဖျက်ပြီးသမ္မတဒေါ်နယ်ထရမ့်စီကိုရောက်လာဖို့အခြေအနေကတော့မရှိသေးပါဘူးခင်ဗျာ
။ကျေးဇူးတင်ပါတယ်ခင်ဗျာ။သတင်းချင်းချုပ်ကိုဦးကျော်စံသာပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကမန်အင်ဂျင်နိုင်ဖြစ်ပါတယ်။အသံပိုင်းဆိုင်ရာအင်ဂျင်နီကတော့ဂျင်မီကော့ဖြစ်ပါတယ်။ဒီကနေ့မနက်အတွက် VOA အစီအစဉ်လေးကိုမနက်6နာရီနဲ့9နာရီအထိလိုင်းနိုမီတာ30 40 48နဲ့လိုင်းလံမီတာ190တို့ကနေတင်ဆက်ခဲ့တာပါ။သတင်းရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.